Welcome to the Voice of America in Burmese.
Washington Bureau View American တန်ကန်2020ဩဂုတ်လ29ရက်စနေနေ့မနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ Corona virus ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုနဲ့ပတ်သက်ပြီးလူလူလိုက်နာဖို့ American ကူးစက်ရောဂါကာကွယ်ရေးနဲ့ထိ ंछ ို့ရေးဘူဌာန CDC ကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့ American နိုင်ငံတလွားကလူလူကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။ရောဂါရှိသူတွေနဲ့အနီးကပ်ဆက်ဆံသူတွေရောဂါလက္ခဏာမပြရင်စမ်းသပ်ဆစ်ဆင်းမှုတွေလုပ်ဆရာမလိုဘူးလို့ CDC ကညွှန်ကြားချက်ပြောင်းလဲထုတ်ပြန်လိုက်ပြီးတဲ့နောက်ကျေးဇူးပေးနေမှာ WHO ကလည်းဒီရောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ယောဂအခုဆက်ခံရတဲ့လက္ခဏာပြပြမပြပြဒီယောဂပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုအရေးကြီးတယ်လို့ပြောကြားခဲ့တာပါအခုအမေရိကန်မျိုးကြီးတွေရဲ့ကျန်းမာရေးပူးပေါင်းဆောင်ရွက်မှုအဖွဲ့နဲ့ NACCHO မြို့ရွာနယ်ပယ်ကျန်းမာရေးဝန်ထမ်းများရဲ့နိုင်ငံလုံးဆိုင်ရာအဖွဲ့တို့ကလည်းယောဂရှိသူတွေနဲ့အနီးကဆက်ဆံသူတွေဟာယောဂလက္ခဏာမပြဘဲနေသည့်အချိန်စမ်းသပ်ဆစ်ဆင်းမှုတွေလုပ်ဖို့လိုအပ်ကြောင်းညွှန်ကြားချက်ထုတ်ပြန်ပေးဖို့ CDC နဲ့ American ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနတို့ကိုတောက်ကြံနေမှာစာပေးပို့တောင်းဆိုခဲ့ကြတာပါ CDC ရဲ့ညွှန်ကြားချက်ဟာအသက်ပေါင်းများစွာကိုထိခိုက်စေနိုင်တယ်လို့သူတို့ပေးပို့တဲ့စာထဲမှာရေးသားထားတာပါ CDC အကြီးအကဲ Robert Redfield ကတော့ COVID-19 အတည်ပြုလူနာဒါမှမဟုတ်ယောဂဖြစ်လာနိုင်ခြေရှိသူတွေနဲ့အနီးကဆက်ဆံခဲ့သူအလုံးဒီယောဂအတွက်စမ်းသပ်ဆစ်ဆေးမှုလုပ်ဖို့လိုအပ်တယ်လို့ဆိုပြီးလမ်းညွှန်မှုအသက်ပေါ်ဝေဖန်သူတွေကိုတုံ့ပြန်လိုက်ပါတယ်အိန္ဒိယနိုင်ငံကမ်းလွန်ဒေသမှာရှိတဲ့ကပ်ပလီကျွန်းနဲ့နီကိုဘာကျွန်းတွေမှာနေထိုင်တဲ့ရှားပါးတဲ့ဒေသခံမျိုးနွယ်စုတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရတဲ့အတွက်လူရေသိပ်မကြံတော့တဲ့ဒီမျိုးနွယ်စုတွေကွယ်ပြောက်သွားမှာကိုစိုးရိမ်နေကြပါတယ်။အခုကလူရေအပြင်56ယောက်သာကျန်တော့တဲ့ကပ်ပလီကျွန်းနဲ့ဌာနေမျိုးနွယ်စုကြီးတွေက10ယောက်မှာဒီရောဂါအကူဆက်ခံနေရတာတွေ့ရတယ်လို့အာနာဘိုင်းတွေကပြောပါတယ်။ဒီဒေသကိုပြင်ပကလူတွေမသွားဖို့တားထားပေမဲ့ဒီမျိုးနွယ်စုကြီးတွေကတချို့ဟာအိန္ဒိယကုန်းတွင်ပိုင်းပြည်မာကြီးမှနေသူတွေနဲ့ရင်းနှီးပြီးအသွားအလာရှိတဲ့အပြင်ကျွန်းစုဒေသရဲ့မြို့ကြီးဖြစ်တဲ့ Port Blair မှာလုံနေသူတွေပါရှိနေတာပါကနူးကသူတို့မျိုးနွယ်စုတွေကအခုဆက်ခံသူ6ဦးရှိပေမဲ့အလုံးပြန်ကျန်းမာလာတာဖြစ်ပေမဲ့ကျွန်းစုတွေကဝေးလံခေါင်ဖျား Straight ကျွန်းမှနေသူ4ဦးမှပါရောဂါကူးစက်နေတာကိုဒီသတင်းပတ်ထဲမှာပဲတွေ့ကြရပါတယ်ရာစုနှစ်ပေါင်းများစွာဒီကျွန်းစုတွေမှာနေထိုင်တဲ့ဌာနေတိုင်းရင်းသားမျိုးနွယ်စုတွေဟာအခုခါမှာလူရေ900လောက်သာကျန်တော့တာဖြစ်ပြီးသူတို့ဟာပြင်ပလူတွေနဲ့ထိတွေ့ဆက်ဆံမှုတိတ်မရှိတဲ့အတွက်ယောဂါဖြစ်ပေါ်ရင်အထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတာပါရုရှားစစ်တပ်ကစစ်သင်းမောင်းနဲ့လေယာဉ်ဒါဇင်နဲ့ချီပေါဝင်တဲ့ဆေးလေ့ကျင့်မှုကြီးကိုအမေရိကန်နိုင်ငံအလာစကာပြည်နယ်နားမှာလုပ်နေတယ်လို့ရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်ဒါအရင်ဆိုဗီယက်ရုရှားခေတ်ကစပြီးအကြီးဆုံးဆေးလေ့ကျင့်မှုဖြစ်ကြောင်းလည်းပြောပါတယ်အမေရိကတိုက်နဲ့ဥရောပတိုက်ကြားကဗရင်ပင်လယ်ပြင်ထဲမှာစစ်တင်းမောအဆင့်50ကျော်နဲ့လေရင်အဆင့်40လောက်ပါဝင်တဲ့ဆေးရည်လက်ကျင့်မှုဖြစ်ပြီးပယ်ရင်းတက်ဒုံးကြီးပြုတ်လို့လက်ကျင့်မှုတွေပါပါဝင်မှာဖြစ်ကြောင်းရေရက်ဗိုလ်ချုပ်ကြီးနီကိုလိုင်ရက်မန်နော့ဖ်ကပြောပါတယ်။ဒါဟာဆေးရည်လက်ကျင့်မှုအများပြားပါဝင်တဲ့တခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလည်းရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီဆေးရည်လက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှဆုံးမယ်ဆိုတာအခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။ရုရှားရဲ့ဆေးလေ့ကျင့်မှုကိုအမေရိကန်စစ်တပ်ကအလက်စကာနာမှာတတိယနေ့ကတွေ့ကြတာဖြစ်ပြီးသူတို့ရဲ့လေ့ကျင့်မှုကအမေရိကန်ရေပိုင်နဲ့ထဲမှာမဟုတ်ဘဲနိုင်ငံတကာရေပိုင်နဲ့ထဲမှာဖြစ်ကြောင်းအမေရိကန်စစ်တပ်ပြောဝင်ရကပြောပါတယ်။ Washington DC မြို့တော်မှာတောက်ချန်နေကထောင်ပေါင်းများစွာလာရောက်စုဝေးတဲ့ March on Washington လူလူချီတဲ့ဆန္ဒပြပွဲမှာလူခွင့်လှုပ်ရှားသူခရီးရန်တရားဟောဆရာ L. Sharpton ကမင်းကွန်းပြောကြားခဲ့ပါတယ်။ရဲတွေရဲ့ရက်စက်တဲ့ဆက်ဆံမှုရဲ့အဆုံးသတ်ရေးနဲ့တရားရေးစနစ်ပြုပြင်ပြောင်းလဲလုပ်ဖို့အတွက်တောင်းဆိုဆန္ဒပြကြတာပါဒီတော့ကြောင့် Washington DC ချီတက်ဆန္ဒပြပွဲကတော့လူခွင့်ခေါင်းဆောင် Martin Luther King Jr. ရဲ့နာမည်ကျော် IFA Dream မိန့်ခွန်းပြောကြားခဲ့တဲ့59နှစ်မြောက် March on Washington ချီတက်ဆန္ဒပြပွဲနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်1963ဩဂုတ်လ28ရက်နေ့က Martin Luther King Jr. ကအလုတ်ကိုင်းနဲ့လွတ်လပ်မှုဆရာလူခွင့်တွေရဖို့အတွက် Washington DC မှာမိန့်ခွန်းပြောကြားခဲ့တာပါအမေရိကန်နိုင်ငံမှာဆနစ်ကြတဲ့ခွဲခြားဆက်ဆံမှုတွေဂုတိဆက်ပြီးရှိနေတဲ့အတွက်ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးမှုအသစ်တွေလုပ်ဖို့လိုနေပြီလို့ L. Sharpton ကပြောပါတယ်။ African American လူမဲမျိုးသား George Floyd မေလာတုန်းကလူဖြူရဲဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့နောက်အမေရိကန်နိုင်ငံတဟွန်းတရားစစ်နှစ်ပြုတ်ပြင်ပြောင်းလဲဖို့နဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့ဆန္ဒပြတောင်းဆိုမှုတွေဆက်ပြီးပေါ်ပေါက်နေတာပါမေလာတုန်းကတော်မီရီဇက်တိုင်လောင်ကျွမ်းခဲ့တဲ့ဘရာဇီးနိုင်ငံကအမေဇွန်တက်တောကိုကာကွယ်ဆောင်ရှောက်ဖို့အတွက်နိုင်ငံတကာကတောင်းဆိုမှုကြောင့်သမ္မတဂျာယင်ဘိုဆိုနာရိုကတက်တောကာကွယ်ဆောင်ရှောက်ရေးကြီးကြပ်ဖို့အတွက်စစ်တပ်ကိုတာဝန်ပေးခဲ့တာဟာတက်တောရဲ့အခြေအနေကိုပိုးပြီးဆိုးလာစေလာတွေ့ရတယ်လို့ AP သတင်းမှာဖော်ပြပါတယ် Green Brazil No. 2လို့နာမည်ပေးထားတဲ့စစ်စင်ရင်နဲ့စစ်တပ်ကထိန်းချုပ်ခဲ့တဲ့နောက်မှာတချိန်ကတက်တောပြစီအောင်လှုပ်ဆောင်နေတဲ့စိုက်ပျိုးရေးနဲ့တပ်တူတူဖော်ရေးလုပ်ငန်းလုပ်သူတွေစုံစမ်းဖော်ထုတ်တရားစွဲမှုတွေဟာအဖြစ်ဖြစ်နဲ့ရပ်ဆိုင်းသွားတာတွေ့ရတယ်လို့ပြောပါတယ်တက်တော area 18ရာခိုင်နှုန်းဆုံးရှုံးခဲ့ရတဲ့အမေဇုန်တက်တော်ဟာလက်ရှိပုံစံတိုင်းဆက်ပြီးသွားမယ်ဆိုရင်နောက်15နှစ်ကနေ230တွင်အချိန်ဆိုးနဲ့ရင်ဆိုင်ရဖို့ရှိနေပါတယ
်ဘီယူအီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းဒိုမီတာ58 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်15ဦးထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း643ဦးရှိပြီဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း 1,334 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသေ15ဦးအထိပြုနိုင်ခဲ့ကြောင်းကျန်းမာရေးအကစားဝန်ကြီးဌာနကမနေ့ညပိုင်းကထုတ်ပြန်ထားပါတယ်။အခုရောဂါပိုးတွေ့တဲ့15ဦးတည်းရန်ကုန်တိုင်းမှာကတန်လျင်မြို့နယ်ကအမျိုးသား2ဦးနဲ့အမျိုးသမီး2ဦး၊တောင်ပိုကအမျိုးသား2ဦး၊မြန်ကုန်ကအမျိုးသား2ဦးနဲ့တကုန်းစိတ်ကဲမြို့နယ်ကအမျိုးသား2ဦးတို့ဖြစ်ပါတယ်။ကြံအမျိုးသား10ဦးနဲ့အမျိုးသမီး2ဦးတို့ကတော့ရခိုင်ပြည်နယ်ကတန်တွဲတောင်ကုန်းနဲ့မန်အောင်မြို့တွေကဖြစ်ပါတယ်။အဲ့ဒီအထက်မှာ9ဦးကပြည်ပကပြန်လာပြီးအသွာလာကန့်သက်ထားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုထိယောဂါဆစ်ဆေးမှုပေါင်း300,000ကျော်ပြည်လုပ်ခဲ့ပြီးအထူးပြုလူနာတွေထဲယောဂါဘုကင်းဆင်လာသူက345ဦးနဲ့သေဆုံးသူက6ဦးရှိပါတယ်။အခုနောက်ပိုင်းကူးစက်မှုတွေထဲပြည်တွင်းကူးစက်မှုတွေပိုပြီးတွေ့လာရတာကြောင့် COVID-19 ယောဂါကာကွယ်ထိန်းချုပ်ရေးစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့တာဝန်ရှိသူတွေကအထူးသတိပေးနေပါတယ်။ပြည်ထောင်စု၈နှစ်ကျော်ရုံးမှာအသုံးပြုနိုင်ဖို့အမေရိကန်ဒေါ်လာ3000တန်ဖိုးရှိတဲ့ teleconference ဆိုင်ရာပစ္စည်းကိရိယာတွေကိုအမေရိကန်စုရကလှူဒန်းခဲ့ပါတယ်။ဩဂုတ်လ26ရက်နေ့ကပြုလုပ်ခဲ့တဲ့လှူဒန်းပွဲအခမ်းအနားကိုကိုရိုင်းတက်ရောက်ခဲ့တဲ့အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကအခုလှူဒန်းမှုဟာမြန်မာနိုင်ငံတွင်းကအစိုးရရှိနေတွေ online ကပညာစည်းပူတော်ကိုတိုက်ရိုက်ထောက်ကူပြုစေမှာဖြစ်တယ်လို့ပြောပါတယ်။ဒီပစ္စည်းကိရိယာတွေကို COVID-19 ကာယောဂါကာလအတွင်းပြုလုပ်မဲ့သင်တန်းတွေကိုမြန်မာနိုင်ငံတွင်းကနေရာနာ900ကနေအစိုးရရှိနေတွေပအဝင်တက်ရောက်နိုင်ရေးအတွက်အသုံးပြုမှာဖြစ်ပါတယ်။အဲ့ဒီပစ္စည်းကိရိယာတချို့ကိုတောင်ကြီး၊လွိုင်ကော၊မကွေးနယ်ဖမ်းမြို့တွေမှာ online သင်တန်းခမတွေမှာတက်ဆင်ထားပြီးဖြစ်ပြီးနောက်ထပ်ကိရိယာတွေကိုဒဝဲစစ်တွေနဲ့ဟာကာမြို့တွေမှာနောက်လာတဲ့တက်ဆင်မှာဖြစ်ပါတယ်။ American တရားရေးဌာနကကြွန့်ကျင်သူတွေကအဝိသင်စနစ်နဲ့ပို့ချတဲ့သင်တန်းတွေကိုမြန်မာဥပဒေအရရှိ200ကျော်ပအဝင်တက်ရောက်ခဲ့ပြီးဖြစ်တယ်လို့ရန်ကုန်မြို့က American တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီသင်တန်းတွေမှာအဓိကအားဖြင့်နေဆက်ဖြတ်ကျော်ရာဇဝတ်မှုကင်းတဲ့အတွက်တရားစီရင်ရေးဆိုင်ရာအခြေခံကြွန့်ကျင်မှုဘာသာရပ်ကိုပို့ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းကမြန်မာနဲ့အမေရိကန်ပြည်ထောင်စုအကြားပူးပေါင်းဆောင်ရွက်နေတဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုကင်းဆိုင်ရာအစီအစဉ်ကိုနောက်တနေ့တိုးမြင့်ဖို့နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်။ထိုင်းနိုင်ငံတည်းတရားမဝင်ရောက်လာတဲ့မြန်မာရွှေပြောင်းလူသား35ရောင်းနဲ့ကာသမာနှစ်ယောက်ကိုစံယုခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုစံယုခရိုင်တမ်ပွန်စရီမွန်ခိုးအရက်ကလမ်းတနေရာမှာတောက်ကြနေလင်းအားကြီးအချိန်၃နိုင်ခွဲလောက်ကဖမ်းဆီးမိခဲ့တာပါ။ရှောင်းတခင်စစ်ဆေးရေးဂိတ်တခုမှာစစ်တပ်ရဲနဲ့လူမှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကမြန်မာရွှေပြောင်းလူသားတွေလိုက်ပါလာတဲ့ကာနစီကိုတားဆီးစစ်ဆေးခဲ့တာကလည်းအခုလိုအဖမ်းခံရတာဖြစ်ပါတယ်။ပထမကာနစီမှာအလုသမား15ယောက်လိုက်ပါလာဖြစ်ပြီးနောက်တစ်စီးမှာတော့အယောက်20ပါလာတာဖြစ်ပါတယ်သူတို့နဲ့တူကောင်းမွန်သမားမြန်မာတို့ကိုလည်းဖမ်းဆီးထားပါတယ်ဒီတရားမဝင်ရွှေပြောင်းလူသားတွေကိုကားနဲ့မောင်းဖို့ပေးရတဲ့အတွက်ခီးစဉ်တစ်ခေါက်ကိုဘတ်နှစ်ထောင်အခကြေးငွေရတယ်လို့လည်းကောင်းမွန်သမားတွေကရဲကိုပြောပါတယ်ဖမ်းဆီးရပြီတဲ့ရွှေပြောင်းလူသားတွေကမြန်မာနိုင်ငံတနင်္သာရီတိုင်းတဝဲမြို့ကဖြစ်ပြီးထိုင်းနိုင်ငံမှာလှုပ်လှုပ်ချင်လို့နေဆက်ကနေတဆင်ခုံးဝင်လာခဲ့တာဖြစ်တယ်လို့ Bangkok Post သတင်းစာကပြောပါတယ်သူတို့အားလုံးကိုတရားမဝင်ဝင်ရောက်လာတဲ့ပြမှုကောင်းမွန်သမားတို့ကိုတော့နိုင်ငံ င်တွင်တရားမဝင်ဝင်ရောက်လာသူတွေကိုအကူအညီပေးတဲ့ပြမှုနဲ့ဆန်ယုခေယံရဲဌာနကစွဲချက်တင်ထားပါတယ်။မြန်မာရွှေပြောင်းလူသမားတွေကထိုင်းနိုင်ငံတွင်ကိုဆန်ယုခေယံဤပူချနီနေဇက်ဖြတ်လန်းကနေဝင်ရောက်လာတာဖြစ်ကြောင်းထိုင်းစစ်တပ်လာဒီယာလုပ်ငန်းတပ်ဖွဲ့တပ်မှုဘုံမူကြီးစစ်တပူဂျူလာပါနာကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်း COVID-19 ကူးစက်မှုတွေမြင့်တက်နေတဲ့အတွက်မြန်မာလူသမားတွေကိုခေါ်ယူတာကိုရွှေ့ဆိုင်းထားဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုထိုင်းကျန်းမာရေးအာဏာပိုင်တွေကတောင်းဆိုတော့မှဖြစ်ပါတယ်။မြန်မာအပါအဝင်နိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေကြောင်းမြန်မာနိုင်ငံအတွင်းအစောပိုင်းကပြည်ပကပြန်လာသူတွေမှာပဲရောဂါကူးစက်တာတွေ့ရပေမဲ့အခုတရင်နှစ်ပတ်တည်းပြည်တွင်းကူးစက်မှုတွေတိုးလာနေကြောင်းထိုင်းကူးစက်ရောဂါဌာနအကြီးအကဲ Amsterdam တဘွန်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းယောဂကုသပြန့်နှံ့မှုထိန်းချုပ်ကာကွယ်ဖို့လောလောဆယ်မြန်မာအလုပ်သမားတွေခေါ်ယူတာကိုရွှေ့ဆိုင်းထားဖို့အရေးစီးပွားရေးလုပ်ငန်းရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူသွားမယ်လို့လည်းဒေါက်တာဆိုဖုန်းကပြောပါတယ်။မြန်မာနဲ့နေဆက်ချင်းမိုင်း 1400 ကျော်ထိစပ်နေတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကတရားမဝင်ရွှေ့ပြောင်းလုပ်သားတွေခိုးဝင်မလာနိုင်အောင်နေဆက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်းဘန်ကော့ပို့စ်သတင်းစာကပြောပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကုသသူစုစုပေါင်း 3400 ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ဘာစီလိုနာကလပ်သင်းကအာဂျင်တီးနားဘောလုံးကျော်မော်လိုင်းနယ်မက်ဆီသူစာရီကလပ်အသင်းမှာပြန်ကစားလိန်တို့မျောလင့်နေတဲ့ဇာတိမျိုးကပြည်သက်တွေကစတာပရင်းတွေကကားတွေနဲ့တမျိုးလုံးစူဝေးလှလှချစ်တက်ခဲ့ကြပါတယ်။ကာယောဂါကြောင့်ဘောလုံးပွဲတွေ၄ငါးလာရနာပြီးတဲ့နောက်မှာမက်ဆီရဲ့ဇာတိမျိုးကလပ် New World's Old Boys Club ပြည်သက်တွေကကလပ်လန်တွေကိုဖုံးခါအသင်းတစိတ်တွေကိုတိုက်ချွတ်ပြီးကားတွေပေါ်တင်လို့စူညံတန်တွေနဲ့ကလပ်ပိုင်မာဆီလိုဘီစလာကစားကွင်းကနေမြို့တော်ဘွနာဆာရစ်မြောက်ပိုင်းထိရောက်အောင်ခြေတက်လှည့်လည်မောင်းခဲ့ကြပါတယ်ပြည်သက်အသက်ဆွဲမက်ဆီအာဂျင်တီးနားကိုပြန်လာရင်ကလပ်အတွက်သာမကပဲအာဂျင်တီးနားတိုင်းနိုင်ငံလုံးအတွက်ကောင်းတယ်လို့အာဂျင်တီးနားပြည်သက်တွေကယုံကြည်နေတာဖြစ်ပါတယ် New World's Old Boys Club ကမက်ဆီလိုကစားသမားကိုဝယ်ယူနိုင်ဖို့မန်ချက်စတာစီးတီးအသင်းလိုငွေကြေးမတောင့်တင်တာကိုနားလည်ပေမဲ့လည်းမက်ဆီကိုတတိယလွမ်းစွန်နေတဲ့သူပြည်သက်ကတော့သူအိမ်ပြန်လာရင်အာဂျင်တီးနားဘောလုံးလောကကြီးတစ်ခုလုံးကိုကောင်းကျိုးပြုလိမ့်မယ်ဆိုပြီးမျှော်လင့်နေကြတာဖြစ်ပါတယ်။မက်ဆီတယောက်ဘာစီလိုနာအသင်းမှာဆက်မကစားလို့တော့ဘူးလို့ဒီသတင်းပတ်အစောပိုင်းကပြောပြီးဇာတိမျိုးကပြည်သက်တွေအတွက်ဒီမျှော်လင့်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဂျင်တီးနားမျိုးသားအသင်းကောင်းဆောင်လည်းဖြစ်တဲ့မက်ဆီကိုနိုင်ကလည်းတနေ့မှာဇာတိမျိုးကနယူးဝဲလ်စ်အသင်းမှာကစားမယ်လို့ပြောထားမှုပေမဲ့သူကစားပေးမဲ့နောက်အသင်းဘယ်အသင်းဖြစ်မလဲဆိုတာကိုတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိကြသေးပါဘူးခင်ဗျာစနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါစစ်တွေမှာကိုဗစ်ပိုးတွေ့သူအရေအတွက်ပြင်ထားတဲ့ဆေးရုံကရင်ထက်များသွားတာမို့ဘာတွေဆက်ပြင်ထားတာကိုရခိုင်ပြည်နယ်ကျန်းမာရေးဦးဆောင်ရသူပြည်နယ်လူမှုရေးဝန်ကြီးကိုမေးထားပါတယ
်ဟုတ်ကဲ့ဒေါက်တာချန်နာခင်ဗျာအခုကျွန်တော်တို့ဒီစစ်တွေမှာပိုးတွေ့လူနာကတဖြည်းဖြည်းများလာတာပေါ့နော်ဒီဆရာတို့ဆေးရုံသတ်မှတ်ထားတဲ့ရေတက်ထက်စကြော်လာပြီလို့ပြောရရတာပေါ့ဆရာနော်နောက်ထပ်များလာနိုင်တဲ့အတွက်ကိုဆရာတို့ဒီဆေးရုံတွေဒီပြင်ဆင်ထားမှုအနေထားဆောက်လုပ်ဖို့အနေထားတွေရောရှိလားဆရာ
အဲခုရပိုင်တော့ဒီတရက်မှာတော့ဒီနေ့တော့နည်းနည်းလေးရောသို့တော်လည်းဟိုကျွန်တော်တို့ကတော့ဟိုများလာမယ်လို့မျှော်လင့်ထားတာပေါ့နော်စစ်တွေစေုံရေတွေကြော်သွားပြီဆရာစေုံတွေဆောက်ဖို့ဆိုတော့လွယ်တော့မလဲသို့တော်လည်းကျွန်တော်စေုံဖြစ်နိုင်တဲ့နေရာတွေကိုကြိုတင်ပြီးတော့လှုပ်ထားပါတယ်ဥပမာစစ်တွေတက်ကတူမှာကျောင်းပိတ်ထားတော့အဆောင်တွေရှိတယ်ပေါ့လောလောဆယ်ကျွန်တော် quarantine center လှုပ်ထားတယ်ဆိုတော့အဲ့ဒီအဆောင်တွေကနောက်ထပ်5 6000 9000ရှိတော့လူနာ200လောက်ထားနိုင်တဲ့ယာယီစေုံလို့ရင်တော့ဖြစ်နိုင်တယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ပြည်တော်စုကြမဲ့ဝင်းကြီးဌာနတစ်ဆင့်ပြည်ညာရေးဝင်းကြီးဌာနကိုတင်ထားတယ်နောက်တစ်ခုကအကံပြင်းနဲ့လွတ်တော်မှာအဆောက်အဦအများကြီးရှိတယ်။လွတ်တော်လည်းချိုးအားလေးတွေပြင်ဆင်ပြီးသုံးလို့ရတယ်ဆိုအဲဒီလွတ်တော်အဲဒီဟာတွေကိုလုပ်လိုက်ရင်ကျွန်တော်ထင်တယ်လူနာ900နဲ့1000ကျတော့ထားနိုင်လောက်တဲ့ဆေးရုံတော့ကျွန်တော်ရသွားဘူး။နောက်တစ်ခုကတော့ပြည်တော်စုမှာရှိတဲ့ဆောင်ဝင်းကြီးတွေနဲ့ကျွန်တော်နှိမ့်နိုင်လာတော့သူတို့ကတော့တဲ့နေပေါ်တော့ရွက်ပြင်သေးတယ်နဲ့ဒါဆေးရုံစောင့်မယ်ဆိုလည်းဖြစ်နိုင်တယ်ပေါ့။ဆယ်လာပြီးမှဘောလုံးငင်းလိုနေရာမျိုးအဲ့ဒီလေကျွန်တော်စဉ်းစားထားပါ
ဟုတ်ကဲ့ဆရာဆေးရုံဆရာကြီးပြင်ဆင်တဲ့အနေထားကဆရာအချိန်ဘယ်လောက်လောက်စောင့်မှာထင်လဲဆရာတင်ပြတဲ့အနေထားပါလဲ
ဆေးရုံကသိမကြဘူးကျွန်တော်တို့ကအဆောက်အဦရရှိပြီလားဆိုတော့ရန်ကုန်ကလည်းကတင်နေအမွေရာတွေလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကကျွန်တော်တို့ကဆဲလာပါပြီအဲ့တခါလေးလို့တပတ်အတွင်းမှာလူနာ300လောက်ကိုထားနိုင်တဲ့အနေထားမျိုးရပါတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတပ်မတော်ဘက်ကဆရာကြီးသူတို့စီမကလည်းဒီဆေးရုံအပြင်ယာယီဆောက်မယ်ဆိုလဲရန်တရားတွေရောပစ္စည်းတွေရောအသင့်ရှိနိုင်တာပေါ့နော
်ရှိပါတယ်တမရော့ဘက်ကလည်းသူတို့အသင့်ပြင်တာပါတယ်တ တမရမှာဒီဂရင်းတရားဆေးရုံလည်းရှိပါတယ်ကျွန်တော်တို့လိုအပ်လို့ရှိရင်တမရဆေးရုံကိုအသုံးပြုဖို့အတွက်တမရကနေပြီးကျွန်တော်တို့ကိုပြောထားပါတယ်လူရင်းဟိုဟာဖြစ်ပါကျွန်တော်တို့ကလည်းပြောပါတယ်ဒီလိုစုကြမယ်ဝင်းကြီးဌာနရဲ့ညွှန်ကြားချက်တွေလိုအပ်လို့ရှိရင်ဝင်းကြီးတောင်းပါမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ကိုဒီလက်ရှိမှာစစ်တွေလူနာရေးအတွက်ကစစ်တွေဆေးရုံမှာပန်းထားတဲ့အရေးအတွက်ကျော်သွားပြီဆိုတော့အခုလောလောဆယ်မှာဆရာတို့ဘယ်လိုစီစဉ်ပေးထားလဲဆရာကြီ
းတရားတော့မကဘူးကျွန်တော်တို့ကအားလုံး150လောက်ရှိပါစစ်တေဆေးရုံမှာ120လောက်ထားနိုင်နေဆရာပထမလေးအဲ့တော့ပိုးတဲ့လူကိုကျွန်တော်တို့ကဘယ်ပို့လဲဆိုတော့သူနာပြုတင်တန်းကြောင်းမှာလောက်ထားပါတယ်ယာယီဆေးရုံ50လောက်ထည့်လို့ရတယ်အခုလောလောဆယ်တော့30ကျော်လောက်အဒီကိုပို့ထားပါတယ်တန်းရုံဆေးရင်လေးရလဲကျွန်တော်တို့ကလောက်ထားပါပြင်ထားပြီတော့လူနာ50လောက်ပဲဆန်နိုင်တယ်ဆိုတော့ကျွန်တော်တို့ category ဈေးခွဲလိုက်တယ် A B C D ပေါ့ဒီကတော့ positive ဖြစ်တယ်ဘာလက္ခဏာမှမရှိဘူးဒီကတော့ဥမာနာစီထောင်းသူတွေနည်းနည်းပါရှိမယ်လက်ဆောင်နာတာရှိမယ်အနမရတာအဲ့လိုရတယ်ကြပြီး A နဲ့ B ကတော့ပြဿနာမရှိဆေးဦးညီမှာမထားရဲနဲ့အဲ့ဒုနာပြတင်လိုက်ဆောင်ကိုကျွန်တော်ရွေးပြီးထားပါစီကြတော့သူစီကြရှိမယ်သွေးလို့ရှိမယ်ခြားရောဂါနဲ့တွဲနေသူတို့တော့ဆေးဦးညီမှာထားမယ်ဒီကတော့အသက်ရှူလမ်းကြောင်းဆိုင်ပြဿနာလေးရှိရင်ဥမာဗင်တီလေတာတင်ဖို့လိုတဲ့လူတွေအောက်ဆီဂျင်ပေးဖို့လိုတဲ့လူတွေဒါတွေတော့ C နဲ့ D ကိုတော့ဆေးဦးညီမှာထားဖို့လုပ်ထားပါတယ်ဆရာဆိုတော့လောလောဆယ်ကတော့စစ်ပြ500 bedded ဖြစ်တဲ့တကြောင်ကျိုးဝတ်တွေကိုလူနာနဲသွားတဲ့ကြောင်ဝတ်တွေကိုပေါင်းလိုက်တော့ဝတ်တွေထွက်လာတော့အခုဝတ်တစ်ခုချိုင်းဝတ်ကိုအမေရိကန်နဲ့ပေါင်းလိုက်တဲ့အတွက်ကြောင်လူနာနောက်ထပ်100ကျော်လောက်ထားနိုင်မို့အဲ့တော့စစ်တွေစေယုံကြီးရဲ့ဝင်းထဲမှာလူနာ200လောက်ကျွန်တော်ထားနိုင်မို့ဖြစ်ပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီအရင်ပိုးတွေ့ထားတဲ့ယောဂခက်ရှိတဲ့သူပေါ့နော်900လောက်ရှိတာရောထပ်တိုးလာသေးလား
900ဟုတ်တယ်ကောင်းပါတယ်သလိုချင်နေလဲ90ရွယ်ဆရာရောလည်းရှိပါတယ်သူလည်းကောင်းပါတယ်နောက်တစ်ပါးလည်းကျွန်တော် 80 ကျော်ပါကောင်းပါတယ်သူလည်းသူတို့ယောဂကံမရှိဘူးဆရာသူတို့အသက်ကြီးတာပဲ
ဟုတ်ကဲ့နောက်စစ်ပေးကြောင်စခန်းနေမှာပါဆရာကြီ
းစစ်ပေးကြောင်စခန်းနေလည်းမတွေ့သေးဘူးမမြောက်ဘူးဆိုရင်ကျွန်တော်တော့မြန်မာစစ်ထားပြီ350လောက်စစ်ထားပြီမထွက်ပါဘူး
ဟုတ်ကဲ့ဆရာပြည်သူတွေရောအဓိကပါမှားကျင်သေးလဲဆရာ
vaccination မရတဲ့ကင
်ကာကွယ်ဆေးမရခဲ့ပါနော
်ဟုတ်တယ်စကြရတော့ကျွန်တော်တို့ဒါယောဂတော့ကုသမှုတွေကတော့ရှိရောရှိနေမှာပါဆရာအနည်းနဲ့များတော့တိုးတော်လေလူတွေကိုတိတ်ပြီးမကြောက်ဖို့နဲ့အစိုးရမလုံးဖို့နဲ့မပေါ့ဖို့နဲ့ပေါ့နော်အထူးသဖြင့်တော့ prevention မှန်ရပိုရေးကြည့်ပါလေကျွန်မဝင်းကြီးဌာနညွှန်ကြားတဲ့အတိုင်းပဲ social distancing နေမယ
်ခက်ခွာလေးကို
ဟုတ်ကဲ့ပါကျွန်တော် mask ကိုတက်ကြမယ
်နှာခေါင်းစီးတက်ဖို့
ဟုတ်ကဲ့နှာခေါင်းစီးတော့တက်နေတယ်လို့အိမ်မှာနေရမယ်ဆိုရင်တော့ယောဂကိုတော်လေးထိန်းချုပ်နိုင်မယ်လို့ကျွန်တော်ပြောလဲမှာအရင်အစားတော့နည်းနည်းပေါ့ပေါ့ဆက်လာနေတော့အခု case တွေတက်လာတဲ့ကလူတွေကိုယ်တိုင်ကလည်းစိုးရင်ကြောင်ကြပြီးလုပ်ပါလေဆရာတက်ပန်းဆိုတော့အိမ်ထဲမှာနေတာများပါတယ်စစ်တွေမျိုးဆိုအခုလမ်းမှာအသွားလာရင်မတမ်းမနေသွားပါဘူးမဖြစ်မနေကိစ္စတော့ပဲသွားကြပါတယ်မနေ့ကဈေးသွားကြတာပေါ့ဈေးကိုလည်းကျွန်တော်တို့တက်နေတယ်လို့ social distancing အောင်တော့လုပ်ပေးနေပါတယ်အဓိကတော့ပြည်သူပါမှာပါပြည်သူတွေကိုယ်တိုင်ကကိုယ့်အကူလိုက်နာပြီးဒါစောင့်ရှောက်သွားရင်တော့ဒီရောဂါထိန်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါ
ဟုတ်ကဲ့ဆရာမျှော်လင့်တဲ့အတိုင်းဖြစ်လာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆရာကျွန်တော်ဝတ်မြမ
ပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာကိုဗစ်ကူးစက်မှုအလင်းအမြန်တိုးလာတာကြောင့်မြန်မာတနင်္ဂနွေလုံးကစာသင်ကျောင်းတွေကိုပိတ်ထားလိုက်ပြီးအနာဂတ်ပညာရေးကဏ္ဍမှာစိန်ခေါ်မှုတွေရှိလာနိုင်ကြောင်းကျောင်းသားမိဘတွေနဲ့ဆရာတချို့ကသုံးသပ်ပြောဆိုတာကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာရခိုင်ပြည်နယ်ထဲမှာပြည်တွင်းကူးစက်မှုလို့သုံးသပ်ရတဲ့ကိုဗစ်ကူးစက်လူနာတွေကတဆင့်အခြားစင်ပွားကူးစက်ခံရသူတွေထဲမှာပညာရေးဌာနဝန်ထမ်းကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေပါပါဝင်လာတဲ့အခြေအနေတွေကြောင့်ဩဂုတ်လ29ကြာသပတေးနေ့ကစပြီးအခြေခံပညာအထက်တန်းအဆင့်ရှိကျောင်းတွေပုဂ္ဂလိကနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေကိုပါရဲအကန့်အသတ်မရှိယာယီပိတ်ထားဖို့ပညာရေးဝန်ကြီးဌာနကကြေညာထားတာပါအခုလိုကျောင်းတွေပြန်ပိတ်လိုက်တဲ့အတွက်ကျောင်းသားတွေရဲ့ပညာရေးမှာနှိမ့်နာမှုရှိလာနိုင်တာမှန်ပေမဲ့ကျန်းမာရေးကဘူအဓိကကျတယ်လို့ရန်ကုန်တိုင်းရန်ကင်းအာတာကနှစ်ကဆရာမဒေါ်ချူချူဝေကသုံးသပ်ပါတယ
်ကိုဘက်ကစိုးရင်ရတယ်လေဆိုရင်ရတဲ့အခြေအနေရောက်မယ်ဆိုရင်ကျောင်းတွေပြန်ပိတ်မယ်လို့ငကိုရီကပြောထားပြီးသားဆိုတော့အခုကအရင်ဆိုရင်ရတဲ့အခြေအနေမရောက်ခင်မှာပိတ်လိုက်တဲ့အတွက်ကြောင့်မို့လို့ခရီးများအတွက်ကျောင်းမကြီးအတွက်ကောင်းတယ်လို့ဆရာမတယောက်အနေနဲ့တော့ပြောရပါတော့နော်အဲဒီလိုကျောင်းသားတွေကြတော့လည်းစာရမ်းလိုချင်တဲ့ခရီးတွေလည်းရှိတယ်လေကျောင်းတစ်နှစ်နာမှလည်းသူတို့ကဝင်လေကြတယ်လေအဲ့လိုမျိုးတွေကြတော့လည်းဇာဆုံးထုံးမှုတစ်ခုပဲပေါ့လေ
မြန်မာနိုင်ငံမှာမတ်လတွေကစတင်လာခဲ့တဲ့ကိုဗစ်ကူးစက်မှုအရှိန်ကြောင့်ဇွန်လမှာပုံမှန်အတိုင်းကျောင်းတွေပြန်မဖွင့်နိုင်ပဲဇွန်လ21ရက်နေ့ကျမှနောက်ကျပြီးဖွင့်ခဲ့ရတာပါကျောင်းပြန်ဖွင့်ပြီးတစ်လကျော်အကြာမှာအခုလိုကျောင်းပြန်ပိတ်သွားတာကြောင့်စာကျက်ဖို့ကိုယ်ပိုင်အချိန်ပိုရသွားတယ်လို့အာတာကားတဲ့ဒဂုံမြို့တင်မြောက်ပိုင်းမှာတက်နေတဲ့ဆယ်တန်းကျောင်းသားမောင်ဝေလင်းထက်ကပြောပါတယ
်ကျွန်တော်ကတော့ကျောင်းသားတယောက်အနေနဲ့အမှန်တိုင်းပြောရဲဆိုရင်တော့ပြောတော့စာကျက်ချိန်ပိုရတော့တာမန်ဆိုလို့ရှိရင်စာကြက်ချင်ရ၈လပဲရတာပေါ့အခုဆိုလို့ရှိရင်ဘယ်လိုပဲဖြစ်စာကြက်ချင်ရရမ်းများသွားပြီအဲတနည်းကိုအနည်းဆုံး ဒီနိုင်9နိုင်လောက်တော့လုံးရမလို့3နိုင်လောက်ပဲလောစာရီပါဒီမိမာလို့ပါတော့မှဖြစ်ရမလို့ပေါ့ကျွန်တော်ကတော့တနည်းကို3နိုင်လောက်ပဲလုံးပြီးတော့ဒီတပ်ပတ်ဝင်တန်းကိုဖြည့်ဆို့ရမယ်လို့ကျွန်တော်ကတွေးထားပါတယ
်ရန်ကုန်မြို့ကចောင်းသားမိဘတူဦးဖြစ်တဲ့ဦးတန့်စင်ဦးကတော့ပညာရေးဝန်ထမ်းလောကမှာကိုဗစ်ကူးစက်မှုတွေစတွေ့လာခြင်းကလေးကចောင်းလေးပိတ်ထားတဲ့လို့အမြင်ရှိသူပ
ါခုလိုစောစောစီစီပိတ်လိုက်တာကတော့ចောင်းသားမိဘတွေအတွက်ကောကျောင်းသားတွေအတွက်ကောကောင်းတယ်လို့ပဲယူဆပါတယ်။ဒါဆိုဥပ္ပိမဆိုလို့ရှိရင်ဒီကဆိုပါလိမ့်မယ်။ယောဂကူးတာနဲ့ရှင်းလိုက်လို့ရှိရင်လည်းပညာရေးဘောတော့တလန်းဆုပ်တွေ့ရင်တော့ဆုပ်ရမှာပါ
။လက်ရှိနဲ့ပြီးခဲ့တဲ့သတင်းပတ်ဒီတဲ့ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုတွေမြင့်တက်လာတာပါ။အစိုးရအမိန့်နဲ့တနင်္ဂနွေလုံးအတိုင်းအတာရကျောင်းတွေပိတ်ထားလိုက်ရတာကိုလက်ခံပေမဲ့ကူးစက်မှုအသိမရှိသေးတဲ့သတိလိုဒေသမျိုးမှာကျောင်းတွေပိတ်လိုက်ရတာမို့နှစ်နောက်မှုတစုံတရာရှိလာနိုင်တယ်လို့မော်လိုင်းမြို့ကတောင်သူဦးကြီးဦးမျိုးမြင့်ကပြောပါတယ
်။စိုးရိမ်မှုတော့ရှိရပါဗျာ။ကျောင်းသားတွေကိုတင်းစုတင်းလိုက်နှုတ်ကြတော့တာကြီးဆိုတော့ပညာရေးနှုတ်ကြတော့တာပါပဲ။ပြောတော့ကကြောက်ရွံ့လို့မလွယ်ဘူးလေ။ဟိုပေါ့ရောလဲလို့ရှိရင်ကုသမှုညာလာနိုင်တယ်ပေါ့လေ။ဒါကြောင့်မို့သူတို့ကလည်းအစူးကြီးကြီးပိတ်ကြဆိုတော့ဒါနစ်နာတာတော့နစ်နာတာပဲ
။ကျောင်းသားတွေအတွက်အဲ့ဒီလိုအရန်ကြီးနစ်နာမှုမဖြစ်ရအောင်လက်တလောယာယီကျောင်းပိတ်ထားခြင်းမှာအင်းစာရီပေးထားတဲ့အပြင်အစိုးရပညာရေးရုပ်တံလိုင်းကလည်းပို့ချမှုတွေရှိနေတယ်လို့ရန်ကင်းကဆရာမဒေါ်ချိုချိုဝေကပြောပါတယ
်။သူတို့ကိုတင်ပြီးသားစာရီကိုပြန်ပြီးတော့လေ့လာဖို့အတွက်ကို home study ပေးတယ်လေ။အဲဒီအင်းစာရီကိုသူတို့အိမ်မှာလုပ်ကြဖို့ပြီးတဲ့အခါကျတော့အကြောင်းပြန်တဲ့အခါကျတော့ဘာနားမလည်တဲ့အခါကျရင်ဆရာမကိုပြန်ပြောဖို့ဆရာမကြီးကပြန်ပြီးတော့ရှင်းလင်းပေး။သူတို့တော့ online ဒီပိုင်းနဲ့စမ်းသပ်နေတာပေါ့နော်။စမ်းသပ်နေတဲ့အခါကျတော့ဒီကဲတကယ်ရေးအကြောင်းဖြစ်လာမယ်ဆိုလို့ရှိရင်တော့အဲ့လိုမျိုးပဲသင်ကြားမယ်လို့တော့ထင်တာပဲလေ
ဒါပေမဲ့မြန်မာနိုင်ငံမှာအွန်လိုင်းပညာရေးသင်ကြားမှုအတွက်အဆင်သင့်မဖြစ်သေးဘူးလို့မိဘတူဦးဖြစ်တဲ့ဦးတန့်စင်ဦးကမြင်ပါတယ
်အင်တာနက်ကနေသင်တာမျိုးပါမျိုးကြတော့လေဒီမှာပြည့်စုံမှုကမရှိကြဘူးเนาะအများစုကလည်းမလုပ်နိုင်ကြဘူးအင်တာနက်နဲ့သင်ကြားတဲ့ဟာမျိုးကတော့ဒီမှာပစ္စည်းကိရာမလုံလောက်တဲ့ခါကျတော့မလွယ်ဘူးပေါ့เนาะခုလက်ရှိတည်းမှာသူပုဂ္ဂလိကအကြောင်းတွေကတော့အဲ့ကိစ္စကိုစပြီးတော့လုပ်နေကြပြီအဲ့ဒါနဲ့မိဘတွေကလည်းမတက်နိုင်တော့လဲတက်နိုင်အောင်လုပ်ပြီးတော့အစိုးတင်နေတာတော့ရှိပါတယ်အများစုကတော့တင်နိုင်ရောမတင်ဘူးရဟုတ်ကဲ့
အစိုးရကအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြိုးပမ်းချိန်မှာအခြေခံပညာအထက်တန်းအဆင့်ရှိကျောင်းပေါင်း 9,100 ကျော်ကိုစစ်ဆေးခဲ့ပြီးအဲ့ဒီတဲကလိုက်နာရမယ့်ကျန်းမာရေးလမ်းညွှန်ချက်အေးအဆင့်မီတဲ့ကျောင်းပေါင်း 4,695 ကိုပြန်ဖွင့်ခွင့်ပေးခဲ့ရကကာယောဂကြောင့်အခုလိုတနိုင်ငံလုံးမှာကျောင်းတွေပြန်ပိတ်လိုက်ရတာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမြန်မာတန်ရုံးကတန်အမတ်ကြီးနဲ့ကောင်းချစ်တာဝန်ခံအရာရှိတွေဟာဩဂုတ်လနေ့ကဗြိတိန်နိုင်ငံလူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဗြိတိန်နိုင်ငံမှာရှိတဲ့တရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသားတပေါင်းကျော်တွေကကိုဝင်ဆောင်တဲ့ကျန်းမာရေးမကောင်းတဲ့လူ130ကျော်ကိုနေရာပြန်နိုင်ရေးကိုစတင်ဆောင်ရွက်ခဲ့တာပါဗြိတိန်နိုင်ငံမြန်မာတန်ရုံးအလုပ်သမားတန်အရာရှိဦးအောင်စုံင်းကတော့အခုလိုပြောပြပါရစေ
အဲ့ဒီနိုင်ငံက27ရက်စလဒီလေးပေါ့နော် 2020 ရဲ့နေ့ထုတ်ပြန်ကြေညာချက်ရတော့ပထမဆုံးဟိုတက်မကြီးရအခက်ခဲဖြစ်နေတဲ့တရားမဝင်အထောက်ထားမြန်မာလူသမား132ဦးကိုကနေဦးအနေနဲ့ကျန်ခွန်နိုင်ရေးဒီနိုင်ငံဆောင်ရွက်ချက်ကိုဆက်လက်ထုတ်ပြန်ထားပါတယ်ဟုတ်ကိုဗစ်ကာလမှာတော့ဒီတရားမဝင်အထောက်ထားမြေကိုပြန်ပို့ဖို့ဒီ132ဦးကိုတော့ဟိုပထမဆုံးအနေနဲ့ပြန်ပို့အစီအစဉ်ဆောင်ရွက်နေတာပါဟုတ်
တရားမဝင်မြန်မာနိုင်ငံသား130ကျော်နဲ့ပတ်သက်တဲ့လိုအပ်တဲ့အချက်တွေကိုတော့ဩဂုတ်လ25ရက်နေ့မှာမလေးရှားလဝကကိုမြန်မာတန်ရုံးဘက်ကထပ်မံပေးပို့ခဲ့ပါတယ်။မလေးရှားတန်မတ်ကြီးနဲ့ကောင်းစစ်အရာရှိတွေရဲ့ဆွေးနွေးမှုအရဒဏ်ကြေးကျော့ပေါ့မယ်ဆိုရင်လည်းအနည်းဆုံးပမာဏကိုသတ်မှတ်သွားဖို့ရှိတယ်လို့ Special Press အတွက်ကတော့တဦးကိုမလေးရှားဒေသငွေ100ကိုတော့မဖြစ်မနေပေးဆောင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်။အသက်70နှစ်အောက်အရွယ်တွေကတော့ဒဏ်ကြေးပေးဆောင်ကြမလို့ဘူးလို့ဆိုပါတယ်။ထမန်းကြီးမြန်မာနိုင်ငံသား၅ဆင့်ခွဲလောက်လုံးလုံးကန်နေတဲ့မလေးရှားနိုင်ငံမှာကာယောဂကာလတက်တက်ချက်တီကြောင့်အလုတ်ကန်တဲ့ဆောင်းဝင်ကြီးအဖြစ်သေးတွေတွေ့နေရတာပါဒီကာလအတွင်းမှာတရားမဝင်မြန်မာတွေကိုတရားဝင်လာတဲ့သူတွေအပါအဝင်ထိသိမ်းရေးစခန်းတွေကမြန်မာတွေပါနေရက်ပြန်ရေးကတန့်ကြမှုတွေရှိနေတာပါတချို့လဲကျန်းမာရေးမကောင်းတာကြောင့်ဆုံးဖားသွားသူတွေလည်းရှိတယ်ဆိုပြီးမလေးရှားနိုင်ငံကလူမှုကွန်ရက်ရဲ့အသင်းအဖွဲ့တွေကဆိုပါတယ်ကာယောဂကာလအဖြစ်သေးတွေကြားမှာပဲမြန်မာနိုင်ငံသားတွေကကိုကိုကိုအဆုံးစီရင်ရဲ့သူ14ခုရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီးလန်းတွေကလည်းကြိုးပမ်းရတာလေဆက်စီခံရသူတွေလည်းအများအပြားရှိနေပါရဲ့ရှင်တမန်လေးအေးပါ
ကမ္ဘာကျော်ဘောလုံးသမားလီယိုမက်ဆီဘာစလိုနာအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်အာဂျင်တီးနားနိုင်ငံကပရိသတ်တွေကလည်းမက်ဆီကိုနိုင်ငံမှာပြန်လာကစားဖို့ကိုမျှော်လင့်နေကြပါတယ်။မက်ဆီရဲ့ဇာတိရိုဇာရီယိုမျိုးကနယူးဝဲလ်စ်အိုဗိုင်ပရိသတ်တွေကလည်းလမ်းနေပေါ်ကိုထွက်ပြီးမက်ဆီပြန်လာကစားဖို့တောင်းဆိုခဲ့ကြပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ Rider သတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။စပိန်နိုင်ငံဘာစလိုနာအသင်းမှာကစားနေတဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကဘာစလိုနာအသင်းကနေထွက်တော်မယ်လို့ဩဂတ်လ25ရက်နေ့မှာကြေညာလိုက်တဲ့အတွက်ကောင်းဘောလုံးလောကကြီးတစ်ခုလုံးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။မက်ဆီနဲ့ဘာစလိုနာနဲ့မက်ဆီဆိုတာခွဲခြားလို့မရအောင်နှစ်ပေါင်းများစွာကတသားတည်းရှိနေခဲ့ပြီးမက်ဆီဟာဘာစလိုနာအသင်းမှာသူ့ရဲ့ကစားသမားဘဝကိုအဆုံးသတ်မှာလို့အတော်များများကယူဆနေခဲ့ကြတာပါ။ဒါပေမဲ့လည်းဘာစလိုနာအသင်းဟာခုနှစ်မှာလာလီဂါအမှတ်ပေးဖလားကိုလက်လွတ်ခဲ့ရသလိုချန်ပီယံလိဂ်ကွာတာဖိုင်နယ်မှာလည်းဘိုင်အမြူနစ်ကို 8-2 နဲ့ရှုံးနိမ့်ပြီးတဲ့နောက်အသင်းမှာအပြောင်းအလဲတွေအကြီးအကျယ်လုပ်ဖို့လိုနေပြီလို့သုံးသပ်လာကြပါတယ်။ပြီးခဲ့တဲ့နှစ်ပြဆက်တီးရက်နဲ့ကစားသမားတွေကြားမှာအဆင်မပြေတာတွေရှိခဲ့တယ်လို့မက်ဆီကအသင်းအတွက်ခေါ်ဖို့အဆိုပြုခဲ့တဲ့ကစားသမားတွေကိုလည်းအသင်းဘက်ကမဖြေစည်းခဲ့တာတွေကြောင့်ဥက္ကဋ္ဌနဲ့သူနဲ့ကြားမှာအဖူးထစ်တွေလည်းရှိနေခဲ့တာပါ။ဒါပြင်မက်ဆီကသူနဲ့ကစားဖို့ဟောင်းရှာဗီကိုနှစ်ပြဖြစ်ခေါ်စေခြင်းပေမဲ့အသင်းကအခုနောက်ဆုံးနယ်သာလန်နှစ်ပြရော်နယ်ကူမန်ကိုနှစ်ပြဖြစ်ခန့်ပြီးမက်ဆီနဲ့ဘာစလိုနာတို့လမ်းခွဲဖို့အထိဖြစ်လာခဲ့တာပါ။မက်ဆီကဘာစလိုနာကနေထွက်တော့မယ်ဆိုတဲ့သတင်းကြောင့်မန်စီးတီးနဲ့ PSG လိုငွေကြေးမြောက်များသုံးဆွဲနိုင်တဲ့အသင်းတွေကမက်ဆီကိုခေါ်ဖို့စိတ်ဝင်စားနေကြပါတယ်။ယောဘအသင်းကြီးတွေကမက်ဆီကိုခေါ်ဖို့နီးမျိုးစုံနဲ့ကြိုးပမ်းလာနေချိန်မှာပဲအာဂျင်တီးနားမှာရှိတဲ့သူ့ရဲ့ဇာတိမျိုးဖြစ်တဲ့ Rosario မျိုးမှလည်းပရိသတ်တွေကမက်ဆီကိုအာဂျင်တီးနားကိုပြန်လာကစားဖို့ခေါ်နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲ New Orleans Old Boys ပရိသတ်တွေက Rosario မျိုးကလမ်းလေးပေါ်မှာစူဝေးလှည့်လည်ပြီးတော့မက်ဆီပြန်လာဖို့အထိကိုတောင်းဆိုခဲ့ကြပါတယ်။New World Breaker Rolfo Olivera ကတော့
Esperamos Rosario ojalá pueda cumplir su sueño que es la ilusión de todos nosotros y bueno ojalá que
Messi မင်းကငါတို့ Rosario မျိုးကစောင့်မျှော်နေပါတယ်တနည်းနည်းတစ်ချိန်ချိန်မှာမင်းရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ပြီးတော့ပေါ့ဒါကလည်းငါတို့ရဲ့မျှော်လင့်ချက်ပါတကယ်လို့6လလောက်ပဲကစားနိုင်တယ်ဆိုတော့ဒီကိုပြန်လာပြီးအာဂျင်တီးနားမှာရှိတဲ့ငါတို့ရဲ့အိမ်မက်တွေကိုအနည်းငယ်နှက်ခွင့်ပေးပါ
မက်ဆီကတချင်ချင်းကြာရင်သူငယ်ငယ်ကအားပေးခဲ့တဲ့ New World Old Boys အသစ်မှာကစားခြင်းလေလို့ပြောထားတာကြောင့်မက်ဆီပြန်လာဖို့ကို New World Spirit Nicholas Mongiovic အပါအဝင်အာဂျင်တီးနားနိုင်ငံသားတွေကမျှော်လင့်နေကြတာပါ။ Volvé
Leo, volvé por toda la lepra. Eso que vos sentí lo sentimos todos.
ဒီလိုပြန်လာခဲ့လို့ငါတို့ New World Old Boys ပရိသတ်တွေအတွက်ပြန်လာခဲ့ပါ။ပြန်လာပြီပါလို့တောင်းဆိုခြင်းလေ။ငါတို့မင်းကိုအမြဲတမ်းတကားဖွင့်ပြီးလက်ကမ်းကြိုဆိုနေတယ်။မင်းက New World Spirit သက်မင်းကအာဂျင်တီးနားနိုင်ငံသားငါတို့ရဲ့သွေးချင်းကြီးကိုပဲ
မက်ဆီဟာအခုမှအသက်33နှစ်သားရှိသေးပြီးကမ္ဘာအကောင်းဆုံးဘောလုံးသမားအဖြစ်ဆက်ရှိနေသေးတာကြောင့်ဥရောပထိပ်တန်းအသင်းကြီးတွေမှာအများကြီးဆက်ကစားနိုင်သေးတဲ့အတွက်အခုချိန်မှာတော့အာဂျင်တီးနားကိုပြန်လာအောင်မှာမဟုတ်ဘူးလို့ရိုဇာရီယိုမြို့ကန်တူကပြောပါတယ်အခုလောလောဆယ်မှာတော့မက်ဆီဟာမက်ဆီဒီကိုရောက်ဖို့များနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီးသူ့ရဲ့နှီးပြဟောင်းဖြစ်တဲ့လက်ရှိမက်ဆီဒီနှီးပြဂေါ်ဒီယိုလာနဲ့လည်းစကားပြောတာရှိတယ်လို့ဆိုပါတယ်ဗြိတိန်ပါဝါတချို့ဥရောပသတင်းတွေကတော့မက်ဆီဟာဘာစလိုနာကနေထွက်ဖို့ကိစ္စကိုဂွာဒီယိုလာကိုဖုံးဆက်ပြောကြားခဲ့တယ်လို့ဖော်ပြနေပါတယ်။ဒါပေမဲ့ New World ပရိသတ်ဒီယိုဂိုမွန်ကိုဗစ်ကတော့မက်ဆီဟာတစ်ချိန်ချိန်မှာတော့ New World အသင်းကိုရောက်လာမယ်လို့ယုံကြည်နေပါတယ်။အခုလောလောဆယ်အနေထားရတော့မက်ဆီဟာအာဂျင်တီးနားကိုပြန်အောင်မှာမဟုတ်ဘဲဥရောပကအသင်းကြီးတစ်သင်းသင်းမှာဆက်ပြီးတော့ရှိနေဖို့များပါတယ်။ဒီထဲမှာမန်စီးတီးနဲ့ PSG တို့ကထိတ်ဆုံးမှာရှိနေပြီးတော့ Inter Milan ကလည်းစိတ်ဝင်စားနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အချိန်ထဲမှာပဲဘာစလိုနာအသင်းကလည်းမက်ဆီကိုအသင်းမှာဆက်ထိန်းထားနိုင်ဖို့ကြိုးပမ်းနေပြီးတော့မက်ဆီဆက်နေဖို့အတွက်အသင်းဥက္ကဋ္ဌဘာတိုမီယိုယာရူကနေနှုတ်ထွက်ပေးဖို့စီစဉ်နေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။ထေချာတာကတော့မက်ဆီကိုခေါ်ဖို့အတွက်ဆိုရင်အဲ့ဒီအသင်းတွေအနေနဲ့ကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးကိုပေးရမှာဖြစ်ပြီးဘယ်အသင်းကိုရောက်မယ်ဆိုတာကတော့ကမ္ဘာဘောလုံးပရိသတ်တွေအားလုံးရင်ခုန်စွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
လာပြီကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားနေကြတဲ့အထက်ကတချို့မူရင်းအပေါ်မူရင်းအသုံးဆုံးတိုင်းကျွန်တော်ပြောပြလိုပါတယ်ကျွန်တော်ကျော်စံသားပါ The future of Myanmar's peace process same old challenges or new progress မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အနာဂတ်ဟာစိန်ခေါ်မှုအဟောင်းတွေပဲလားဒါမှမဟုတ်တူတက်မှုအစ်စ်လားဆိုတဲ့ကောင်းဆွေနဲ့ Prashant Paramiswanier some of the diplomat မှာဖော်ပါတယ်ငင်းရေးရှင်တွေဒီတကြော့လဲရခင်အတိုင်းပဲအထုံမှုအစ်စ်တွေစီးခဲ့ပြီမဲ့ပဋိပက္ခဆက်လက်ဖြစ်နေစေနောက်တက်လာမဲ့အစိုးရကော ဒီဟာကိုဆက်ပြီးရွေးအောင်လုပ်နိုင်ပါမလားဆိုတာမေးစရာပဲကျွန်တော်လည်းစရေးပါတယ်။အင်အားကြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဆွေးနွေးပွဲမှာမပါဘူး။ရခိုင်မှာလည်းတိုက်ပွဲတွေကဖြစ်နေစေပြင်းထန်နေစေဖြစ်သလိုရိုဟင်ဂျာပြဿနာ COVID-19 ပြဿနာတွေကလည်းအခြေအနေကိုပုံမဆုပ်ထွေးစေပါတဲ့။ပြည်ထောင်စုသဘောတူညီချက်အပိုင်းသုံးကိုလက်မှတ်ရေးထိုးပြီးညီညာရေးဆွေးနွေးပွဲဆက်လက်လုပ်ဖို့သဘောတူခဲ့ကြပြီနဲ့အခက်အခဲတွေဆက်လက်ရှိနေအောင်မယ်ဆိုတာကိုဒေါံဆန်းစုကြည်ကိုရိုင်းကဝန်ခံပြောကြားခဲ့တယ်လို့ဖော်ပြပါတယ်။ဒီအခြေအနေမှာတချို့မီဒီယာတွေကမြန်မာညီညာရေးဖြစ်စဉ်ကိုဘာမှအတိတ်ပဲမရှိတော့သရောင်ရောင်ချိုးနှိမ်ရေးသားကြပါလိမ့်မယ်။သို့ပညာနဲ့အစိုးရအနေနဲ့ညီညာရေးဖြစ်စဉ်တည်ဆောက်မှု structure ကိုပြန်လည်သုံးသပ်တာမျိုးရခိုင်ပြည်နယ်အခြေအနေကိုခံကွဲစီမံတာ manage လုပ်နိုင်တာမျိုးစီလာရင်တော့ရှေ့ကိုတိုးတက်နိုင်ရာအကြောင်းရှိနေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်အပြောင်းအလဲအတွက်အစိုးရအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတစ်ဖွဲ့ချင်းစစ်တပ်ထက်ကအစိပ်ပိုင်းတွေနောက်နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲဝိုင်းဝန်းဆောင်ရွက်နိုင်ပါတယ်တဲ့။မြန်မာညီညာရေးဖြစ်စဉ်ဟာတကယ်တမ်းဘယ်လိုရွေ့လာလိမ့်မယ်ဆိုတာကတော့အစိုးရတည်းရဲ့အစီအစဉ်တိုင်းဒေသအင်အားစုတွေအပေါ်ကင်တွယ်ဆက်ဆံမှုအရက်ဖက်စစ်ဖက်ဆက်ဆံရေးအပြောင်းအလဲနဲ့ဖွဲ့စည်းပုံပြင်ဆင်မှုကိစ္စတွေနဲ့ဆက်ဆက်ပြီးသုံးသပ်ရမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်ပကုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးထွေးကတင်ဆက်ပေးပါမယ် COVID-19 ရောဂါကူးစက်မှုတွေကြောင့်ကမ္ဘာနေရာအတွင်းများမှာနေစဉ်လူတွေရဲ့သွားလာလှုပ်ရှားမှုတွေလူနေမှုဘဝပုံစံတွေပြောင်းသွားခဲ့တာမှာအနာဂတ်မျိုးဆက်ကလေးငယ်တွေရဲ့ကျောင်းပညာရေးသင်ကြားမှုပုံစံတွေလည်းတိတိတသားပြောင်းလဲခဲ့ပါတယ်အခြေအနေသက်အောက်မှာပညာသင်ကြားမှုပုံစံသင်တဲ့ရင်းနှီးကျွမ်းဝင်ဖို့အဆင်ပြေပြေပညာသင်ယူနိုင်ဖို့အတွက်ကျောင်းသားကလေးငယ်တွေရောကလေးမိဘတွေရောကြိုးစားကြရပါတယ်။ New Normal လို့တွင်တွင်ပြောလာနေကြတဲ့ COVID ကြောင့်ဖြစ်လာတဲ့လူနေမှုပုံစံသင်တဲ့အတူ online သင်ကြားမှုပုံစံသင်မှာသူတို့တွေအသားကျလာနေကြပါပြီလား။ဘယ်လိုအခက်အခဲတွေရှိနေဆဲပါလဲ။ online သင်ကြားမှုပုံစံသင်တဲ့ပတ်သက်လို့ကလေးမိခင်တွေရဲ့အမြင်သဘောထားဘာတွေရှိနေလဲဆိုတာတွေကိုအမေရိကန်ပြည်ထောင်စုကမြန်မာမိခင်တချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မျိုးသမီးခန္ဓာမှာစူးစီးတင်ဆက်ထားပါတယ်ရှင်ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့အမေရိကန်ပြည်ထောင်စုမှာဩဂတ်စ်လကုန်နဲ့စက်တင်ဘာလအစပိုင်းဟာကျောင်းတွေပြန်ဖွင့်တဲ့ရာသီပါဒီလိုကျောင်းဖွင့်တဲ့ရာသီမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းကျဆင်းမသွားတာကြောင့်2020-21စာသင်နှစ်အစပထမ3လပတ်ကိုပြီးခဲ့တဲ့စာသင်နှစ်ကုန်ပိုင်းတုန်းကလိုပဲနေအိမ်မှာအွန်လိုင်းကနေသင်ကြားဖို့ပြီးနေအတွက်မများမှညွှန်ကြားထားပါတယ်ဒီပုံမှာကလေးမိခင်တချို့ကတော့စိတ်မသက်မသာဖြစ်နေကြတာပါဒီအထဲမှာဒါတယောက်မိခင်ဖြစ်တဲ့ကျမတို့ VOA မြန်မာပိုင်းကမအေးသနာကျော်လဲပါပါတယ်
ဒီအခုကြောင်းတက်ရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပူရယ်ပေါ့နော်ပူရယ်ဆိုတော့အိမ်ကနေပြီးတော့မမတို့အလုပ်ကလည်းဟိုမနဲ့မိုးလင်းဒီအတန်လွင့်မှုအတန်သွင်းတာတို့အချိန်မီဒီ TV show တွေအတွက်ကပိုင်းကလည်းလောက်ရတဲ့အချိန်မှာအိမ်ကကလေးကလည်းမနဲ့ရှင်းနိုင်ခွဲဆိုကြောင်းတက်ရပြီလေကြောင်းတက်ရပြီဆိုတော့မနစ်ကတော့ကဖြစ်ခဲ့တဲ့အတွေ့အကြုံကိုပြန်ပြီးတော့ပြောရမယ်ဆိုရင်အမကြောင်းဆော့ဆော့ဖွင့်ခြင်းတော်တော်ကြာကြာကိုတလားလောက်ကိုကြာမယ်သူတို့ဒီနှီးပညာနဲ့အခက်အခဲဖြစ်ဟိုကလေးတွေကလည်း login ဝင်လို့ရဆရာမတွေကလည်းဟိုဘက်ကနေပြီးတော့ကလေးတွေကိုစာသင်ခန်းဒီ online စာသင်ခန်းလောက်တာအဆင်မပြေအဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တစ်ခုကကြတော့ကလေးရာစာသင်ခန်းတော့မရှိတော့မပါဘူးဆိုရင်လည်းဆိုတော့ကိုကဘယ်နှမငုတ်ထုတ်ထိုင်မဆောင်နေနိုင်ဘူးလေကိုလည်းကို့အလုပ်ခန်းထဲမှာအလုပ်လုပ်နေသူ့ကိုလည်းဘေးကင်းထဲမှာတော့ထားပြီးတော့နားဆွင့်နေရပဲဒါပေမဲ့ဆရာမကဘောကတင်တယ်သူကအောက်ကနေပြီးတော့ခြောက်နေတခါရဲ့အယုတ်ကိုခြောက်နေထိုးနေပါလေရော ဆိုတော့ကလေးကငယ်လဲငယ်သေးတော့ငယ်သေးရဲ့ဆိုတော့ဒီ90နှစ်ဆိုတော့ကြတော့အသက်ကြီးရဲ့ကလေးတွေလို့လည်းဟိုအွန်လိုင်းကနေပြီးသူတို့ရဲ့ဟိုအာရုံစူးစိုက်မှုကအများကြီးမလုံနိုင်တော့ကြတော့သူတို့ကလင့်လစ်တလို့စော့နေနေတာလေဆရာမကလည်းအဲ့ဒါတွေကိုထိမ့်ဖို့တော့ဆရာမလှမ်းလှမ်းပြီးတော့နာမည်ကြီးခေါ်ပြီးတော့အများကြီးတော့မင်းနေတယ်ဒါပေမဲ့အတန်းထဲမှာစာတင်တယ်လို့မျိုးတို့ဒီရာဂိုင်နှုံးပြေပေါ့နော်ဟိုအာရုံစူးစိုက်မှုရနိုင်ပါမလားဆိုတာလည်းဆိုရင်လေဒီတကယ်ကျောင်းစာတင်ချက်မှာတင်ရတယ်လို့မျိုးသူ့ကောင်းတဲ့ဟိုရောက်ရလားသူ့စီတို့တကယ်တမ်းထိရောက်မှုတက်ရောက်မှုရှိရလားဆိုတာမှအရင်စိတ်ပူတယ်
ကလေးတွေရဲ့ဗတ်စုံဖွံ့ဖြိုးမှုအပိုင်းမှာရွှေလူချောင်းတွေပဲအပေါင်းအသင်းတွေနဲ့စုပေါင်းလှူရှာကစားတာပေါင်းသင်းဆက်ဆက်ရေးတိစောက်ရတာအရေးကြီးတယ်လို့အုပ်စုနဲ့လက်တွေလှုပ်ဆောင်ရတဲ့လေလာစမ်းသပ်မှုတွေလုပ်ရတဲ့အခါမျိုးမှာအွန်လိုင်းကနေသင်ကြားမှုကအဟန့်ထားတွေရှိနေတာပါ။ဒါကြောင့်မိဘတွေကတော့အရင်အချိန်ပြန်ဖြစ်ဖို့မျှော်လင့်နေကြတာပါ။ဒါပေမဲ့လက်တလို့ဒီယောဂအချိန်ကဘယ်လိုဖြစ်လာမလဲဆိုတာရေးရမသိရတဲ့အခါစာသင်ကျောင်းတွေလည်းအရင်လိုပုံမှန်ပြန်လည်လည်ပတ်ဖို့ကတော့အချိန်တိုင်းတာတစ်ခုကြာနိုင်ပါသေးတယ်။ဒါကြောင့်ကြုံလာရတဲ့ပုံစံတက်မှာပဲနေသားကြအောင်ကြိုးစားနေရပြီးအခုတော့အတော်နေသားကြလာနေပြီလို့ပြောသူကတော့မေရီလန်းပြည်နယ်ကကလေးသုံးယောက်မိခင်မဝင်းမေကျော်ပ
ါကိုရီးယားလည်းမနက်ကို9နာရီကနေပြီး9နာရီတွင်ရစမ်းပိုင်လှုပ်တယ်လှုပ်ရတယ်စီဝေးတွေခေါ်တယ်ရှိတယ်အကြရဲ့အခုတော့ကောင်းတာမျိုးသားရောဒီမှာရောနှစ်ယောက်လုံးအိမ်မှာလှုပ်တယ်နောက်တစ်ခါကျွန်တော်အလုပ်ကလည်းနည်းနည်း flexible ဖြစ်တယ်ပေါ့နော်အဲ့လိုမျိုးဆိုတော့တယောက်မအားရင်တယောက် switch လို့ရတာပေါ့နော်အဲ့ဒါမျိုးလေးဆိုတော့တော်သေးတာပေါ့အိမ်မှာလူကြီးတော့ရှိရတယ်မလူကြီးတွေကြောက်လည်းဒီ online class တွေဒီ technology zoom လို့ပါကျွန်တော်မလုပ်တတ်ဘူးလေကိုရီးတော်မှအစာပိုင်းကတော်တော်လေးကိုအခက်ခဲရှိတာပေါ့အခုနောက်ပိုင်းတော့နည်းနည်းကိုရီးလက် family ကဖြစ်လာတော့ကလေးတွေလည်းလိုပဲလွတ်ထားလို့ရသွားပြီပေါ့ဒီကလေးကြီးမှဆိုရင်အရင်တော့ဆိုသူကိုလည်းကိုကဖွင့်တာပိတ်တာအသံ speaker မြူတာအမြူအစာလုတ်ပေးရတာပေါ့နော်ကိုကလည်းမှားမှကြောက်တယ်ကလေးတွေကဒီ screen နဲ့စကားပြောရတာပြောတတ်ဘူးလေအခုတော့ပိုင်းတော့သူတို့လည်းကလေးလည်းတော့ကျွမ်းကျင်လာပြီကိုကလည်းအဲ့လိုမျိုးပေါ့ဒီ zoom meeting တွေကိုတော်တော်ကျွမ်းကျင်လာပြီပေါ့အရင်တော့ဆိုရင်ကိုကဒီ meeting လုပ်ဖို့ပဲနောက်ခံ background တွေပါတွေကအရင်ပွားနေဆိုတော့ဒုက္ခဘယ်လိုလုပ်ရမလဲပေါ့နော်ဟိုကလေးတွေကိုလည်းဟိုကလေးဟိုဘက်ကိုဒီကလေးတယောက်ကိုလုံနေရောနောက်ကလေးတယောက်ကငိုရအတန်တွေကဝင်မယ်နောက်တစ်ခါနောက်ကလေးတယောက်ကလမ်းဖြတ်လျှောက်သွားပြပါညာဆိုရင်မကောင်းဘူးပေါ့နော်တခြားပကမြင်အခုကျတော့ကိုလည်း zoom ကလည်းအဲ့လို background တွေပဲ offer ရရှိရောအဲ့လိုမျိုးလေးပေါ့ background အယုတ်ကလေးပါလေးနေဆိုရင်နောက်ကလူလည်းမမြင်ရတော့ကိုလည်းတိတ်ပြီးတော့ပြင်ဆင်ရတဲ့အချိန်တော်တော်တက်တာဝါပဲ
လက်တလို့အနေထားမှာကတော့ကလေးတွေကိုအချိန်ပြည့်ကြောင်းပြန်ပို့ဖို့အတွက်စိတ်ချရတဲ့အနေထားမဟုတ်သေးတာကြောင့် online ကနေဆက်ပြီးသင်ကြားလို့ရအောင်စီစဉ်ပေးထားနိုင်တာကိုပဲမိဘတွေကခြေနဲ့နေကြတာပါကိုဗစ်ကြောင့်ဖြစ်လာတဲ့လူနေမှုပုံစံတင်တဲ့လက်ရောညီထွေဖြစ်မဲ့ပညာသင်ကြားမှုတွေကိုဆရာဆရာမတွေပညာရေးဝန်ထမ်းတွေကလည်းပို့ပြီးတော့ဖန်တီးလာကြပါတယ်။အခုဆိုရင်မူဂျုံနဲ့မူလာရန်အရွယ်ကလေးငယ်တွေအထက်အွန်လိုင်းကနေစာလဲသင်အပြည့်လဲပြအောင်ထင်းချောင်းပြီးတဲ့သင်တန်းတွေလည်းအများပြားပေါ်လာပါတယ်။ကိုယ့်ရဲ့အလုပ်ချိန်နဲ့အဆင်ပြေတဲ့အွန်လိုင်းကလေးထိန်းသင်တန်းချောင်းတွေကိုအလွယ်တကူရှာနိုင်ပြီးဈေးကလည်းတက်တက်တတ်တာနဲ့ရနိုင်တာကြောင့်ရင်ွေဖက်အရွယ်ကလေးငယ်ရှိတဲ့သူတွေကလေးတယောက်မကရှိတဲ့မိခင်တွေအတွက်ကတော့အများကြီးအဆင်ပြေတယ်လို့မဝင်းမေကျော်ကပြောပါတယ
်။အငယ်လေးဒုတိယတယောက်ကကြတော့သူကပုံမှန်ဆိုရင်ဒီ preschool ကို full time တက်ရမှအရွယ်ပေါ့။ဒါပေမဲ့သူကအခုသူကျောင်းကတော့ဖွင့်တယ်။သူက private aid preschool လေးကဒါပေမဲ့ကိုရီးယားမလွယ်ရဲဘူးမလွယ်ရဲဘူးဆိုတော့တော့သွားကြိုးအပ်ပေါ်ရတယ်မလွယ်ဘူးအချိန်ကလည်း flexible မဖြစ်ဘူးဆိုရင်ကိုကဒီအကြီးမားကို online မှာတနေအချိန်မှာငွေကိုဘလို့မှကြိုးပို့လို့တာတော့မလုပ်ပေးနိုင်ဘူးလေအဲကြတော့ internet မှာ share လို့ရတယ်အဲ့တော့ online class လေး after hours ပေါ့နော်6နာရီနောက်ပိုင်း class တွေရှိတယ် weekend class တွေရှိတယ်အဲ့ဒါမျိုးလေးတွေကိုသူ့ကို register လုပ်ထားလိုက်တာပေါ့ကိုကမှာပေါ့နော် dance class to music to art ဆိုအဲ့လိုမျိုးတွေဆိုရင်ကိုဒီ flexible hour ရှိ class တွေရှိတယ်နောက်တော့ live ပို့ကြိုးပို့မလုပ်ရဘူးဆိုတော့ online class တွေကိုတော့မှပို့သဘောကျလာတယ်ပေါ့နော်အေးကိုရတဲ့အိမ်မှာလောက်ရတော့ကိုလည်းကလေးနဲ့ပို့ပြီးထိတွေ့ပြီးတော့ကိုကြက်ကြက်မလုပ်နိုင်တော့သဘောတော့ကျလာတယ်ပေါ့နော်အဲ့လိုမျိုးတော့ရှိတာပေါ့
အင်းကနေအလုပ်လုပ်ဖို့အဆင်ပြေသူတွေကိုအလုပ်ကလည်းမိသားစုလူဝဲချက်ပေါ်မူတည်ပြီးအချိန်ပြောင်းလဲလုပ်လို့ရတဲ့သူတွေအတွက်ကတော့ကုလိုအချိန်တွေကအဆင်ပြေပြီမဲ့လို့ဒါကမိဘတိုင်းအတွက်အဆင်ပြေနေတာတော့မဟုတ်ပါဘူးမေးသနာကျော်ကတော့လက်ရှိကိုဗစ်ကာလပညာသင်ကြားမှုပုံစံသစ်မှာသူ့အတွက်အသားကျဖို့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
အသားကျရလို့မမထင်ဘူးဒီအခုပုံစံတင်ပါဘာဖြစ်လို့လဲဆိုတော့မမတို့ကဆီယာမလည်းမဟုတ်ဘူးလေဆီယာမကြီးတင်တယ်လို့မျိုးကိုမတင်နိုင်ဘူးဟိုအတန်းကြီးလာရင်ပို့ဆိုမယ်သူအခုတင်နေလေးတန်းလေးတန်းဆိုတော့သူမေးတဲ့တချို့ဟာတွေကလည်းကိုဒီမှာလည်းကြောင်းတက်လာတာမဟုတ်အဲ့ဒါတွေကိုမမဖြေဖို့ခုဘက်ကမနေ့လိုက်ပြီးကြိုးစားနေရတယ်ဆိုတော့ကြတော့အိမ်မှာတော့ကျောင်းမှာလို့အသားမကျတာတည်ကြတယ်ကျောင်းမှာဆိုရင်ကျတော့တိတ်ပြီးစိတ်ပူစရာမလိုဘူးလေမနေ့၈နာရီအဲ့တော့ကျောင်းကားပေါ်တင်ပေးလိုက်ပြီးရတယ်ကိုလေကို့အလုပ်ကိုကိုဖြောင်းဖြောင်းသွားသွားပြီးတော့မှညနေ3နာရီမှသူ့ကိစ္စပြန်ပြီးတော့ခေါင်းထဲကိုထည့်ကျောင်းကိစ္စကတော့ကျောင်းကဆရာမကြီးတောင်းဝန်ယူမယ်ဟဲ့ ပညာရေးဆိုတာမျိုးဖြစ်သွားအခုကျတော့ကိုကဆရာမတစ်ပိုင်းဖြစ်နေပြီးတော့ကိုကလည်းဆရာမဖြစ်ဖို့ဘယ်လိုမှအရေးချင်ရလည်းမပြေမိဘူးအဲ့ဒီမှရင်ပြဿနာအတက်ပေါ့
မိဘတွေအနေနဲ့ကိုရဲ့အလုပ်ချင်းကလေးရဲ့ကြောင်းချင်းကိုလုပ်ရတဲ့အလုပ်သဘောတဘာဝဒါတွေပေါ်မှာမူတည်ပြီးတော့အခက်အခဲကတော့မတူကြပါဘူးအခုလိုအချိန်မှာမဖြစ်မနေအိမ်ပြင်ထွက်အလုပ်လုပ်ရတဲ့မိဘတွေအတွက်ကတော့သူတို့အတွက်ရောတားသမီးတွေအတွက်ပါအခက်အခဲဆုံးအခြေအနေဖြစ်နေတာပါ။တ
ော့အဲ့ဒီ new normal မှာမိလိစားတော့မဖက်တတ်တဲ့မိဘရှိမယ်။ဘမူဒါတော့မတုံးတက်တဲ့မိဘရှိမယ်။အဲ့လိုမိဘကလေးတွေဆိုတော်တော်ဆိုးမယ်ပေါ့နော်။တော်တော်သနာကိုကောင်းတယ်ပေါ့နော်။လှုပ်ပေးနိုင်တဲ့ကလေးတွေကျတော့ပိုပိုပြီးတော့တိုးတက်ပြီးတော့ဂိယူပိုဆိုင်နိုင်တော့တိုးတက်ဖြစ်တယ်မလား။မလှုပ်ပေးနိုင်တဲ့မိဘတို့ယူမဆိုင်နိုင်တဲ့မိဘတို့ဆိုရင်ကလေးတွေကပိုပိုပြီး behind ဖြစ်ပြီးတော့အဲ့မှာ gap ကအရင်ကြီးသွားမှာပေါ့နော်။အဲ့လိုမျိုးစိတ်မကောင်းဘူးပေါ့အဲ့ဒါတော့လေ။ပိုရီလက်တကူကအင်းရလှုပ်လို့ရသေးလို့လေ။ကိုရီလက်ကံကောင်းနေသေးလို့လို့ပြောရမှာပေါ့နော်။ကိုရအလုပ်အကင်မျိုးစားရလဲအဲ့လိုမျိုး line ဖြစ်သွားလို့ဒီဆရာဝန်ဆိုတာပညာမတက်တော့လည်းမဟုတ်ဘူးသူဆရာဝန်လောက်ကွာ on site မသွားလောက်အောင်မှာမျိုးလေသူဒီအဲ့ဒါမျိုးဆိုတော့ तू ကကုသသမီးကိုသူပြစ်ပြီး तू သွားလောက်အောင်မှာသူမှလေအဲ့မျိုးတွေဖြစ်သွားတာလေဒီ new normal အတွက်ကိုအကိုအလုပ်ကံကနည်းနည်းဟို new normal နဲ့ kait တဲ့အလုပ်ကံမျိုးဖြစ်သွားတာပေါ့နော်ဒီတချို့ဆိုရင်ကျတော့အဲ့လို new normal ကိုလုတ်ဖို့ကမလွယ်ဘူးပေါ့တချို့ဆရာဝန်တွေအလုပ်တို့စာတော့ sign လို့ပါလို့ဆိုဘလို့မှ new normal လုတ်ဖို့ကတော့ခက်တယ်လေစိတ်မကောင်းမကောင်းတယ်ပေါ့အဲ့လိုကလေးတွေဆိုရင်ပေါ့နော်
လက်ရှိအခြေအနေမှာ COVID-19 ရောဂါကူးစက်မှုတွေကလည်းကျဆင်းမသွားတဲ့အပြင်ဒုတိယတစ်ကြိမ်ပြန်ဆိုးလာမှာကိုပါစိုးရိမ်ရတဲ့အခြေအနေတွေရှိနေတာပါမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကူးစက်မှုတွေတိုးလာတာကြောင့်အခြေခံပညာသင်ကျောင်းတွေကိုယာယီပြန်ပိတ်ထားရပါတယ်အမေရိကန်ပြည်ထောင်စုလိုနည်းပညာတိုးတက်တဲ့နိုင်ငံတွေမှာစာသင်ကျောင်းတွေကကလေးငယ်တွေအတွက်ကွန်ပျူတာအပါအဝင်သင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးနိုင်ပေမဲ့လို့မြန်မာအပါအဝင်နွမ်းပါတဲ့နိုင်ငံတွေမှာတော့ဒီလိုထိရောက်တဲ့ online ပညာရေးရဖို့ဆိုတာကမလွယ်ပါဘူးဒီပညာတိုးတက်ပြီးချမ်းသာကျွယ်ဝတဲ့နိုင်ငံတွေမှာတော့အခက်အခဲတွေကရှိနေသေးတာမို့နွမ်းပါတဲ့နိုင်ငံတွေကကလေးငယ်တွေအထက်ကတော့ပညာရေးပို့ပြီးတော့နောက်ကျနိုင်တဲ့အခြေအနေဖြစ်လာနေတာပါ။ဒါကြောင့်ယောဂကူးစက်မှုတွေကိုအမြန်ဆုံးထိန်းချုပ်နိုင်ပါမှစာသင်ကျောင်းတွေကိုပြန်ဖွင့်နိုင်ပြီးကလေးငယ်တွေအထက်လည်းစိုးရိမ်မှုခင်းခင်းနဲ့ပညာသင်ကြားနိုင်မှာဖြစ်တဲ့ဆိုတာကိုတင်ပြရှင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်။ကျွန်မအဖြစ်ပြုချေပါချင်
ဒီကြောဆုံး American Queen Season မှာသမိုင်းဝင်လှူရှာမှုကိုဥဆောင်တဲ့အမျိုးသမီးတွေရဲ့ရုပ်တုပထမဆုံး site ထူနှံလိုက်တာ X Queen Company ရဲ့အလိုလျောက်လေးမောင်းစနစ်နဲ့ New Normal နဲ့လုပ်ငန်းခွင်ပြောင်းဝင်ရတဲ့အတွေ့အကြုံတွေအကြောင်းကိုကျွန်တော်အောင်ကပြင်ပြပေးထားပါတယ်မျိုးသမီးတွေမဲပေးခွင့်ရအောင်လှူရှားဆောင်ရွက်ခဲ့သူ Sohona Truth, Susan Anthony နဲ့ Elizabeth Cady Staton တို့ရဲ့အထိမ်းအမှတ်ရုပ်တုတွေကို New York မြို့လေက Central Park ဥယျာဉ်မှာစိုက်ထူလိုက်ပါတယ်။ဩဂုတ်လ26ရက်နေ့အားဆိုရင်မျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့နှစ်တရာပြည့်လည်းဖြစ်ပါတယ်။တမိုင်းတွင်ခဲ့တဲ့သူတို့ရဲ့ဆက်ဆောင်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလိုအမျိုးသမီးရုပ်တုကိုပထမဆုံးစိုက်ထူနှံလိုက်တာလည်းဖြစ်ပါတယ်။ဘဘူးဆီယာမ Mary Did Bagman ကအခုလိုပြောရတယ
် The monument stands in a row of statues all of them of men
ထိမှန်ယုံကြည်တွေကိုချီးမြှင့်ဆိုရင်အားလုံးကမျိုးသားတွေပါဒီဥယျာဉ်တွေမှာဆိုရင်လည်းဒီတစ်ခုကလွဲလို့အားလုံးမျိုးသားတွေပါဒါကြောင့်အနာဂတ်အတွက်ဒီကိုလည်လာပြီးတော့ကြီးကြတဲ့သူတွေအတွက်အတော့ကိုပျော်မိပါတယ်လို့သူကပြောသွားတာပါအမျိုးသမီးခွင့်ရတဲ့ဦးဆောင်လို့ရှားသူဖြစ်တဲ့ Susan Anthony ဆိုရင်ကျွန်စနစ်တိုက်ဖြတ်ရေးဒန်နီညီမအခွင့်ရရရှိအောင်ဆောင်ရွက်ခဲ့တယ်လို့မဲအတင်းကျပ်ပြီးခဲ့တဲ့အတွက်အဖမ်းလိုက်ခံခဲ့ရဘူးရတယ်သူအဆိုရင်1989ခုနှစ်ကထုတ်တဲ့ American Dollar ငွေအကြွေစည်းပေါ်မှာပထမဆုံးရိုက်နှိပ်ဂုဏ်ပြုဖော်ပြခံရဘူးသူလည်းဖြစ်ပါတယ
် The figures are almost twice life size Susan
တကယ်လူအရွယ်ပမာဏတည်းနှစ်ဆလောက်ရှိပြီးတော့ Susan Anthony ဆိုရင်9ပေမြင့်ပါတယ်ဒီအထိတ်မှတ်ရုပ်တုတစ်ခုလုံးရဲ့အမြင့်က14ပေအမြင့်ရှိပြီးတော့တန်နဲ့ချီလေးပါတယ်လို့ Bagman ကပြောသွားတာပါ Central Park ဥယျာဉ်တွေကရုပ်တု23ခုထဲမှာအခုလိုနောက်ထပ်တိုးဂုဏ်ပြုစိုက်ထူခဲ့တာပါနယူးယောက်မြို့ကတူဖြစ်တဲ့ဂွမ်ပီယာကတော့အခုလိုမျိုးအမျိုးသမီးသူရဲကောင်းတွေကိုအတိအမှတ်ပြကြတဲ့အတွက်ဝမ်းသာနေရတယ
်။ I think it's fabulous.
နယူးယောက်မြို့ယဉ်ကျေးမှုမျက်နှာစာမှာအခုလိုအထိတ်မှတ်ရုပ်တုတိုးလာဖို့လိုအပ်တယ်လို့တကယ်ကိုဖြစ်တည်ပါတယ်။ဒီထက်ပိုးပြီးတော့ပြောစရာမရှိတော့ပါဘူးလို့သူကပြောပါတယ်။ဒီရုပ်တုကိုအမျိုးသမီးအထိတ်မှတ်ရုပ်တုစိုက်ထူရေးအဖွဲ့ Monumental Women အဖွဲ့ကနေဒေါ်လာ100,000ကမကထထည့်ဝင်ပြီးတော့ငွေကြေးပံ့ပိုးပေးခဲ့တာပါခင်ဗျာ။ ဆန်ဖရန်စစ္စကိုအခြေစိုက်နည်းပညာကုမ္ပဏီတက်တခုကနေလေရင်မောင်းမှုမပါပဲလေရင်ကိုအလိုလျောက်ပြေးလမ်းမှာတက်ဆင်းလုပ်နိုင်တဲ့နည်းပညာတက်ကိုမိတ်ဆက်ပြသလိုက်ပါတယ် X-Wing ကုမ္ပဏီဟာအလိုလျောက်မောင်းနေတဲ့စနစ်ကို၄နှစ်ကြာဆန်းသက်ခဲ့တာဖြစ်ပြီးတော့ဒီနည်းပညာကိုလူ900လောက်ရှင်းလင်းလိုက်ပါလာနိုင်တဲ့ Cessna 208B Grand Caravan engine တလုံးတက်လေရင်နဲ့ပြန်တန်းပြခဲ့တာပါX-Wing company ရဲ့အကြီးအကဲ Mark Piat ကအခုလိုပြောပါရယ
် We're at the dawn of a new era in aviation.
အလိုလျောက်မောင်းနေတဲ့လေကြောင်းခေတ်တခုကိုအစပြုလိုက်ပါပြီ။သူ့ဘာသာမောင်းနေတာပါ။ဂျက်လေယာဉ်တွေလိုလူကတောက်လျှောက်ထိမ့်ချုံမောင်းရတာမျိုးမဟုတ်ပါဘူးလို့ပြောတော့တာပါ။လေယာဉ်အလိုလျောက်မောင်းနေနိုင်တယ်ဆိုပေမဲ့လည်းတချို့နည်းပညာပိုင်းမှာဆက်လက်ဆန်းသက်နေတာကြောင့်လေယာဉ်ကွင်းမှာလေယာဉ်ဆက်သက်ပြီးနောက်ပိုင်းတက္ကစီလို့ခေါ်တဲ့ဒီလေယာဉ်ရန်နာမယ့်နေရာကိုသွားရမှာတော့လူကမောင်းနေပါတယ်။အခုအခါမှာ FAA လေကြောင်းကြီးကြပ်ထင်းသေးရေးအုပ်ချုပ်မှုအဖွဲ့ကလည်း X-Wing Company အနေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုဒေတာတွင်းရောနိုင်ငံရဲ့ခြားနယ်ပါပြန်တန်းလုပ်ကင်နိုင်ဖို့ခွင့်ပြုချက်ပေးထားပြီးပါပြီ။ဒီနည်းပညာကိုမကြခင်လပိုင်းတွေအတွင်းဈေးကွက်မှာဖြန့်ချိဖို့လဲ PEC ကမျှော်လင့်နေတာပါ
။ So we're here to unveil like an autonomous cargo aircraft. It's the first of its class.
အလိုအလျောက်ပြန်တန်းမဲ့ကုန်တင်လေယာဉ်မှာလေယာဉ်ကွင်းကနေစပြန်တက်တာကနေပြန်ဆင်းလာတဲ့အထိအားလုံးကိုသူ့ဘာသာမောင်းနှင်မဲ့ပထမဆုံးအမျိုးအစားပါအခုတော့ဒေတာတွင်မှစတင်ပြည့်ဆွေးပါမယ်သက်ဆိုင်ရာကလည်းပြန်တန်းခွင့်ပြုထားပါပြီအဓိကကတော့ဒေတာတွင်တည်ယူပို့ဆောင်ရေးအတွက်ပါလို့ဆိုပါရယ်အခုလိုနည်းပညာသစ်ကို X-Wing Company တခုတည်းကသာအခုခါမှာပိုင်ဆိုင်နေတာတော့မဟုတ်ပါဘူးဥရောပဂျက်လေယာဉ်ထုတ်လုပ်ရေး Company Airbus ကလည်းအလိုအလျောက်လေယာဉ်အတက်စင်းနဲ့တက္ကစီလုပ်နိုင်တဲ့နည်းပညာကိုနှစ်နှစ်ကြာစမ်းသပ်ခဲ့ပြီးတဲ့နောက်အောင်မြင်တယ်လို့လွန်ခဲ့တဲ့ဇွန်လကကြေညာခဲ့ပါရယ်X-Wing ရဲ့နည်းပညာကိုတော့ Airbus A300 နဲ့ Boeing 737 လို့လေယာဉ်ကြီးတွေမစင်းနိုင်တဲ့လေယာဉ်ကွင်းငယ်တွေမှာစဉ်သက်လို့ရတဲ့ဒီကုန်တင်လေယာဉ်ငယ်လေးတွေအတွက်အသုံးပြုသွားမှာပါနည်းပညာဆိုင်ရာအကြီးအကဲတူဖြစ်တဲ့ Maxim Garrier ကအခုလိုပြောရတယ
် So some of the new sensors that you don't typically see on any aircraft
လေယာဉ်အနေနဲ့ဝေဟင်မာရောမြေပြင်မှာပါတခြားဟာတွေနဲ့မတိုက်မိအောင်ရှောင်ရှားနိုင်ဖို့တောင်ပံနှစ်ဖက်မှာကင်မရာ၊ရေဒါ၊လိုက်ဒါစတာတွေတပ်ဆင်ထားပါတယ်။အခုလိုနည်းပညာကိုအသုံးချနိုင်တာဟာအခုလေရင်အများစုမှာသုံးတဲ့ Auto Pilot စနစ်ထက်တာလွန်တဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်။တိတ်မကြခင်မှာဒီနည်းပညာရဲ့အကျိုးကျေးဇူးကိုအားလုံးခံစားမှာဖြစ်ပြီးတော့အငှားက Uber, Lyft စတဲ့ယာဉ်တွေနဲ့ချိတ်ဆက်ပြီးတော့လူရောကိုပို့ဆောင်ပေးမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါအပြင်အခုလိုကာယောဂကာလအတွင်းပစ္စည်းတွေယူပို့ဆောင်ရမှာလေရင်မောင်းသူတွေအနေနဲ့ယောဂကုသမာကိုစိုးရင်စရာမလိုတော့ပဲရုံးခန်းတွင်းကသာထိန်းချုပ်ပြီးတော့အလိုအလျောက်မောင်းနေတဲ့ဒီလေရင်တွေနဲ့အစားထိုးပြည့်စုံနိုင်မှာဖြစ်ကြောင်းလဲသူတို့ကပြောကြပါရယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခြင်းမလားလောက်မှာဝန်ထမ်းတွေအနေနဲ့နေမှာပဲနေပြီးအလုပ်လုပ်ကြဖို့တာဝန်ရှိသူတွေကကြီးညာချက်ထုတ်ခဲ့ကြတာပါအခုခါမှာတော့ဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့်တချို့ပြည်နယ်တွေမှာဝန်ထမ်းတွေလုပ်ငန်းခွင်ကိုပြန်ဝင်နေကြပါပြီမန်ချက်ချူးဆက်ပြည်နယ်ဘော့စတန်မြို့ကဘတ်မာယာကုမ္ပဏီမှာဆိုရင်တတိယအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်စတင်နေတာပါဒါပေမဲ့လည်းဆိုရှယ်ဒစ်စတန်စင်းကိုတော့အတိအကျလိုက်နာဖို့အမိန့်ထုတ်ထားပြီးစပွဲကုံတွေကြားမှာလဲခက်မြင့်မြင့်ကာထားပေးပါရယ်ကုမ္ပဏီပြောခွင့်ရရေရှင်းဆမ်ဘာရီကအခုလိုပြောပါရယ
် We've added sanitation stations throughout the office as well
ရုံးငန်းတစ်ခုလုံးမှာတန်ရှင်းရေးအလွယ်တကူလုပ်လို့ရအောင်လိုအပ်တာတွေအလုံးထားပစ်ထားပါရယ်အဲ့ဒီမှာလက်တန်ဆေးတွေလည်းရှိပါရယ်ဒါအပြင်ကိုယ့်ရဲ့အလုပ်စပွဲလည်းတန်ရှင်းအောင်ထားဖို့နောက်ဒီအလုပ်ပြီးချိန်မှာအလုံးတန်ရှင်းသွားအောင်လုပ်ထားခဲ့ဖို့ပြင်ဆင်ပေးထားပါရယ်လို့ပြောပါရယ်တချို့ကုမ္ပဏီတွေကတော့ဝန်ထမ်းတွေလုပ်ငန်းခွင်ပြန်ဆင်းခိုင်းတယ်လို့ဘတ်မာယာကတော့ဝန်ထမ်းတွေကိုသာဆုံးဖြတ်စေခဲ့ပါတယ်အခုလိုအနေရရှိတဲ့အချိန်မှာသတိထားဆောင်ရွက်တာဟာအခြေအနေတွေပုံမှန်ပြန်ဖြစ်စေဖို့အထောက်အကူဖြစ်မယ်လို့လည်းသူတို့ကပြောပါတယ
် At Bergmeier we've identified that masks should be worn
လူများတွားလာနေတဲ့နေရာမှာနှာခေါင်းစုပ်ကိုဝန်ထမ်းတွေအားလုံးဆွတ်ထားပါမယ်ကိုယ်ခုမှကိုထိုင်နေခြင်းဆိုရင်တော့တတ်ထားကြရမလို့ပဲမြဲတခြားသူတွေနဲ့အတူထိုင်တာဒါမှမဟုတ်ပြောဆိုစရာရှိတဲ့အချိန်မှာဆိုရင်နှာခေါင်းစည်းလိုပါတယ်လို့ဆမ်ဘာရီကပြောသွားတာပါဇွန်လတွေကဆက်ပြီးတော့လုပ်ငန်းတွေပြန်ခွင့်လာကြောင်းအခုဆိုရင်ဝန်ထမ်း60ရာခိုင်နှုန်းလောက်အလုပ်ပြန်ဝင်ကြတယ်လို့လဲဆိုပါရယ်ဒါပေမဲ့ဝန်ထမ်းတွေအနေနဲ့ COVID-19 ရောဂါကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆံရခြင်းရှိမရှိဆိုတဲ့ကျန်းမာရေးအခြေအနေကိုတော့အမြဲအနိမ့်ကစောင့်ချက်ကြည့်ရှုတယ်လို့ပြောပါရယ်ရုံးဝန်ထမ်းအလုံးနှစ်ဖွဲ့ခွဲထားပြီးတော့တစ်ဖွဲ့ကတင်းလာပူတယ်ဟုတောက်ကြအလုပ်ဆင်းတယ်လို့နောက်တစ်ဖွဲ့ကတော့အင်ကာနဲ့ဂျာတာဗရီအလုပ်ဆင်းပါတယ်ရုံးဝန်ထမ်းတူဖြစ်တဲ့အလီစာစတေဝီကီကအခုလိုပြောပါရယ်
They become habit after a while
But at the very beginning, you know, you have to keep reminding yourself.
ကျတော့လေအသားကျသွားပါတယ်။စာရုံကတော့ကိုယ်ပါသာခဏခဏသတိပေးနေရတာပါ။ဘာလို့လဲဆိုတော့ဒီလိုမျိုးတစ်ခါမှမနေခဲ့ရလို့ပါလို့သူကပြောသွားတာပါ။ Park Maya မှာအခုလိုရုံးပြန်ဖွင့်ချိန်မှာစီမင်းတင်းကျပ်တာကြောင့်ယောဂထက်ကူးဆက်တယ်ဆိုတာမျိုးမရှိသေးပေမဲ့တချို့ကုမ္ပဏီတွေမှာတော့ပြန်ဖွင့်ပြီးတော့မကြခင်မှာပဲပြန်ပိတ်လိုက်ရတာတွေလည်းရှိပါတယ်ခင်ဗျ။
ခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါမယ်။ကျမခင်မြတ်တပ်ပါ။ဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာဆွမ်းအင်သုံးလေယာဉ်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်းမြင့်မြင့်လေထီးခုန်နိုင်ခဲ့တဲ့အကြောင်း Brightness သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါတော့။2020ဩဂုတ်လ25ရက်အင်ကာနေ့ကဆွစ်ဇာလန်နိုင်ငံပင်လေဒတ်အခြေစိုက်စခန်းကနေပထမဆုံးနေအောင်ကြီးဆွင့်ရင်သုံးဆိုလာလေယာဉ်နဲ့လေထီးခုန်လာကိုစိတ်ဝင်စားစောင့်ကြည့်နေသူတွေဟာအမြင့်ပေ9000လောက်မှာပြန်တန်းနေတဲ့ဆိုလာစထရတုစ်လေယာဉ်ပေါ်ကနေခုန်ဆင်းလာတဲ့လေထီးကုန်သမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
Le premier homme à avoir sauté dans l'histoire de l'aviation à avoir sauté en parachute depuis une
machine ဒါဟာလေကြောင်းဆိုင်ရာသမိုင်းမှာပထမဆုံးနေဆွမ်းရင်သုံးလေယာဉ်ကနေအောင်းမြင်းမြင်းလေထီးခုန်ဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်တို့ကပြင်းထန်ပါသားနဲ့ပြောသွားတာပါလေထီးခုန်သမားကဆွစ်ဇာလန်နိုင်ငံသားရာဖေးဒမ်ဂျန်ဖြစ်ပါတယ်သူဟာ Solar Stratus Solar လေယာဉ်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတွဲဖက်လေယာဉ်မှုတဦးလည်းဖြစ်ပါတယ်
Yeah, today there is mini first, I think, but the most important is the first time ever that someone jumped.
ပထမဆုံးကျအောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီကနေ့အောင်မြင်မှုကနေဆွမ်းအင်သုံးလေယာဉ်များထဲကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုန်အာကစားနည်းအတွက်အပြောင်းအလဲတွေကိုဖြစ်လာစေနိုင်ပါတယ
်သူကနေအောင်ချီဆွမ်းအင်လို့တန့်ရှင်းတဲ့ပြန်ပြည့်မြဲဆွမ်းအင်ကိုဝေဟင်အမြင့်ခုန်တာအပါအဝင်အာကစားနည်းမျိုးစုံမှာသုံးဖို့အတွက်調査နိုင်တယ်ဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
။ And also that was the first time that we did a solar skydive. No the I climb with the energy coming from the solar cells of the plane. So I mean when I go down when I
ဒီလေယာဉ်ကနေအောင်ကြီး solar ဆွမ်းအားကိုတုံးတာကြောင့်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးဘော်ကိုပြန်တက်တဲ့အခါလေယာဉ်ကဒီ solar cell တွေကရတဲ့ဆွမ်းအင်နဲ့ပြန်နေတာမို့မိုးဘော်ကနေခုန်ဆင်းချိန်မှာလဲ solar ဆွမ်းအင်ကိုပဲတုံးတဲ့သဘောပါ။
သူလေဟာ2016ခုနှစ်တုန်းကကဘာကိုအောင်းမြင်မြင်နဲ့တပတ်ပတ်နိုင်ခဲ့တဲ့နေအောင်ကြီးဆွင့်ရင်သုံး Solar Impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်။ပထမဆုံး Solar လေယာဉ် Solar Impulse နဲ့ကဘာတပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ Switzerland နိုင်ငံအခြေစိုက် Solar Impulse Foundation ကဖြစ်ပါတယ်။ကီလိုမီတာ4000လောက်အကွာအဝေးကိုဓာတ်ဆီမသုံးဘဲနေအောင်ကြီးဆွင့်ရင်ကိုသုံးပြီးပြန်တန်းပြခဲ့တာပါ။ဒီ foundation ကိုအဲ့ဒီလင်းမောင်းခဲ့တဲ့သူတဦးဖြစ်တဲ့ Dr. Bertrand Pickett ကထူထောင်ခဲ့တာဖြစ်ပြီးပူးတွဲတည်ထောင်သူကသူနဲ့အတူမောင်းနေခဲ့သူလင်းမူ Andre Boschbach ဖြစ်ပါတယ်။သူတို့အဖွဲ့ဟာပြန်ပြည့်မြဲဆွမ်းအင်တွေတဲ့ကနေအောင်ကြီးဆွမ်းအင်ကိုကဘာတလောမှာတွင်းတွင်းကျယ်ကျယ်သုံးနိုင်မဲ့ Solar ဆွမ်းအင်သုံးတည်ထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ်။ Solar Impulse လင်းလိုနေအောင်ကြီးဆွမ်းအင်သုံးတဲ့ Solar Stratus လင်းဟာနေအောင်စီးလင်းဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာဖိုတိုဗိုလ်တိုက်ဘက်ထရီတွေကိုစီထားတာပါဒီဘက်ထရီတွေကိုနေအောင်ကြီးကနေထုတ်ယူတဲ့စွမ်းအင်နဲ့အားပြန်ပြီးဖြည့်ပါတယ်ဒီလေယာဉ်ကိုအမေရိကန်နိုင်ငံဖလော်ရီဒါမှာနေထိုင်တဲ့စပိန်ကမီဂယ်အီတူမန်ဒီကမောင်းနှင်တာဖြစ်ပြီးရာဖဲလ်ဒမ်ဂျန်ကတော့တွဲဘက်လေယာဉ်ဟူတာဝန်လည်းရှိပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ရံပေ9000လောက်အမြင့်ကနေပြန်တန်းနေချိန်မှာဒမ်ဂျန်ကခုန်ဆင်းခဲ့တာဖြစ်ပါတယ်သူခုန်ဆင်းချိန်ကလေယာဉ်ဟာတနအီကိုမိုင်100နှုန်းနှိပ်ပါနဲ့ပြန်တန်းနေတာပါ
It was not possible for me to stay too long with my feet on the wings because we did not know how the plane will fly
လေယာဉ်တောင်ပံပေါ်မှာကျွန်တော်ကခြေထောက်နဲ့အကြကြီးရနေလို့မရပါဘူးဘာလို့လဲဆိုတော့ဒီလေယာဉ်များကဘလို့ဆက်ပြန်မယ်ဆိုတာကိုမသိလို့ပါဒါကြောင့်လေယာဉ်တဲကနေအပြင်ကိုထွက်လိုက်ပြီးတာနဲ့သူ့ကိုမကန်မိအောင်တရေထားပြီးအမြန်ခုန်ဆင်းရပါတယ်ဆူလိုရာကတော့လေရင်ထဲကနေထွက်ပြီးပြီးချင်းအလိုက်တင့်ခုန်ချရတာပါဒါကတကယ့်ကိုအားအသင့်စရာပ
ါဟုတ်ပါတယ်ဒါဟာပထမဆုံးခုန်ချတာဖြစ်တဲ့အတွက်ဆူလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာမလဲသူတို့စမ်းတန်နေတဲ့ဆူလာလေရင်ဘယ်လိုတုံ့ပြန်နိုင်လဲဆိုတာကအစ သူတို့မသိတာတွေကအများကြီးပါ
Of course this is a big challenge it's the second solar aircraft two seater in the world ever
တကယ်တော့ဒါကကြီးမားတဲ့စင်ကုန်မှုတစ်ခုပါကဘာမှနေအောင်ကြီးစွန့်အင်နဲ့သွားတဲ့ဒုတိယမြောက်နေအောင်စီးလေရင်ပုံစံလည်းဖြစ်ပါတယ်ဒါကြောင့်တစ်ခုခုမှာသွားဖို့ဖြစ်နိုင်ခြေကတိတ်များပါတယ်ဆိုတော့ကံကောင်းမှုလည်းလိုတာပေါ့လေစလိုတာကရာသီဥတုကောင်းမှုတို့လေမြားဘာပြဿနာမှမတက်ပဲရှော့ရှော့ရှူရှူဖြစ်ဖို့လိုကံကောင်းမှုပေါ့
သူတို့ကံကောင်းပါတယ်ရာသီဥတုကလည်းအဆင်ပြေပြေနဲ့တာတာရာရာရှိခဲ့တာပါလေရင်ဟာလည်းသူတို့ project လုပ်နေတဲ့ pin ကလေးတဲ့အခြေဆိုင်စခန်းနားမှာပဲအောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါတယ်ဒါအပြင်သူတို့စံတာဖြစ်တဲ့ပြန်ပြည့်မြင်ဆွင့်ကိုလူတွေတွင်တွင်ကြဲကြဲတုံးချဖို့ကိုပါကြုံညာပြီးသားဖြစ်သွားတာပါsky diving လို့ဝင်းဟင်အမြင့်ခုံအာဇာနည်မျိုးတွေအတွက်ကဘာကြီးပူနွေးလာစေတဲ့ဖန်လုံးအင်းတန်းငွေမတုံးပဲပြန်ပြည့်မြင်းဆွင့်ရင်တုံးတဲ့လေရင်တွေကိုတုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကမျှော်လင့်ထားတာဖြစ်ပါတယ်သူတို့အဖွဲ့က2022ခုနှစ်မှာ solar ဆွင့်ရင်တုံးလေရင်နဲ့ကဘာလေလူအထက်လွှာဖြစ်တဲ့ stratosphere အလွှာရှိရာဝင်းဟင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြတ်တပရည်ရွယ်ချက်ရှိပါတယ်လေဒူအထက်လွှာဖြစ်တဲ့ stratosphere အလွှာဟာကမ္ဘာကနေအမြင့်အကွာဝေးအားဖြင့်10မိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေဒူစုစုပေါင်းရင်၄ပုံ၃ပုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဆုံးလွှာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေဒူအထက်လွှာထဲမှာရှိတဲ့အိုဆုံးလွှာဟာကမ္ဘာမြေပေါ်ကပင်တွေ၊သရဝါတွေအတွက်အန္တရာယ်ပေးနိုင်တဲ့နေကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေသရဝါတွေရှင်သန်ရင်းမှာသူကတိတ်ကိုအေးပါပါတယ်။နေအောင်ကြီးကနေလာတဲ့ခရမ်းလွန်ရောင်ကြီးကိုဆုပ်ယူတဲ့အတွက်လဲ stratosphere အလွှာမှာအမြင့်ပိုင်းရောက်လေအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာတဲကို solar ဆွန့်ရင်တုံးလင်းနဲ့ပြန်တန်းသွားရောက်နိုင်ဖို့အတွက် solar stratos အဖွဲ့ကစ조사နေတာပါ
။ The goal the final goal of this project is to go to the stratosphere to be the first
ဒီ project အတွက်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ stratosphere လို့ခေါ်တဲ့အထက်လေလူတွေရောက်အောင်နေရောင်ကြီးစွန့်အင်တုံးရင်နဲ့ပထမဆုံးသွားနိုင်ဖို့ပ
ါဆိုလာလေရင်ကနေပထမဆုံးလေကြီးခုံသူဖြစ်တဲ့ရာဖာဒေါမ်ဂျန်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုနဲ့ပတ်သက်ပြီးလူမှုလိုက်နာဖို့ American ကူးစက်ရောဂါကာကွယ် CDC ကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့ American နိုင်ငံတစ်လွှာကလူမှုကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။ရောဂါရှိသူတွေနဲ့အနီးကဆက်ဆံသူတွေရောဂါလက္ခဏာမပြရင်စမ်းသပ်စစ်ဆေးမှုတွေလုပ်ဆရာမလိုဘူးလို့ CDC ကညွှန်ကြားချက်ကိုပြောင်းလဲထုတ်ပြန်လိုက်ပြီးတဲ့နောက်ကျေသပရီးနေမှာ WHO ကလည်းCOVID-19 ယောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ယောဂါကုသခံရတဲ့လက္ခဏာပြပြမပြပြဒီယောဂါပိုးရှိမရှိစမ်းသပ်စစ်ဆေးဖို့အရေးကြီးကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ရုရှားစစ်တပ်ကစစ်သင်္ဘောနဲ့လင်းဒါဇင်နဲ့ချီပဝင်တဲ့စီးရဲလက်ကျင့်မှုကြီးကို American နိုင်ငံ Alaska ပြည်နယ်နားမှာပြုလုပ်နေကြောင်းရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်။ America တိုက်နဲ့ဥရောပတိုက်ကြားက Barren Peninsula ပြင်သစ်မှာစစ်သင်္ဘောအဆင့် 50 ကျော်နဲ့လင်းအဆင့် 40 လောက်ပါတဲ့စီးလက်ကျင့်မှုဖြစ်ပြီးပက်ဒင်းတက်ဒုံးကြီးပြစ်လွတ်လက်ကျင့်မှုတွေပါပါဝင်မှာဖြစ်ကြောင်းရေရက်ဗိုလ်ချုပ်ကြီးနီကိုလိုင်းယက်မန်နော့ကပြောပါတယ်။ဒါဟာစီးလက်ကျင့်မှုအများပြားပါဝင်တဲ့တစ်ခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလဲရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီစီးလက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှာဆုံးမယ်ဆိုတာအခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။ American စစ်တပ်ပြောခွင့်ရကတော့ရုရှားရဲ့လက်ကျင့်မှုဟာနိုင်ငံတကာရေးပိုင်းတဲ့ထဲမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ် 15 ဦးထပ်ပြီးတွေ့ရတဲ့အတွက်အခုဆိုကူးစက်ခံရသူစုစုပေါင်း643ဦးရှိနေပါပြီ။အခုရောဂါပိုးတွေ့တဲ့15ဦးထဲမှာရန်ကုန်တိုင်းက9ဦးနဲ့ကြံ10ဦးကရခိုင်ပြည်နယ်၊ကွာတန်တွဲ၊တောင်ကုန်းနဲ့မန်အောင်မြို့တွေကဖြစ်ပါတယ်။ဒီထဲက9ဦးမှာပြည်ပကပြန်လာပြီးအတော်လာကန့်သက်ထားသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းလူသား35ယောက်နဲ့ကာမွန်သမား2ယောက်ကိုဆက်ရောက်ခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုတောက်ကြနေမနဲ့3နာရီခွဲလောက်ကရှောင်းတခင်စစ်စေးဂိတ်တခုမှာစစ်တပ်ရဲနဲ့လူအမှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကဖမ်းဆီးရမိတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းနဲ့ထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.